Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ13ရက်ကြာသပတေးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီမှာအင်ဂျင်လိုက်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1905ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇွန်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုရဲမွန်နဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်ဥဆောင်တဲ့နေတိုးအဖွဲ့နဲ့ရုရှားတို့ကုသလေတွေဘရပ်ဆဲလ်မြို့မှာဆွေးနွေးကြတဲ့သတင်းမစ်ဆိုင်းတုံးမြလန်ဒန်တွေစမ်းသပ်ပစ်ခတ်ခဲ့တဲ့မြောက်ကိုရီးယားနဲ့ပတ်သက်ဆက်နွယ်သူတွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူလိုက်တဲ့သတင်းအမေရိကန်ငွေကြေးဖောင်းပွားမှုနှုန်းဟာအနည်း40အတွင်းအမြင့်ဆုံးဖြစ်ပြီးတော့900နှုန်းအထိမြင့်တက်တဲ့ဆိုတဲ့သတင်းစတဲ့သတင်းတွေကိုတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးတင်ဆက်မဲ့အာဆီယံဝန်ကြီးတွေရဲ့အစည်းအဝေးရွှေ့ဆိုင်းမှုဟာမြန်မာကြောင့်လားဆိုတဲ့တုံ့တက်ချက်မှာတော့
Different ministers they may have different answers but chairman the host already said
ဒါကတော့ထိုင်းဝန်ကြီးချုပ်ရဲ့လုံခြုံရေးအကြံပေးကနေပြီးတော့ VOA မြန်မာပိုင်းကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံတင်ဆက်ဖို့ရှိပါတယ်။တခါတအန်းပလောင်အမျိုးသားပါတီဥက္ကဋ္ဌမိသားစုမိုင်းကိုင်လန်းခင်းမှာပျောက်ဆုံးနေတဲ့အခြေအနေရခိုင်ပြည်နယ်အမ်းမြို့နယ်မှာရိတ်ခါအခက်ခဲကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်နောက်ပိုင်းမှာတော့ဥကြော်စံသားရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျမရေးအားကစားကဏ္ဍစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုရဲမွန်တို့ကပြောပြမှာပါရှင်။
အမေရိကန်ဥဆောင်တဲ့ NATO မဟာမိတ်အဖွဲ့နဲ့ရုရှားကိုယ်စားလှယ်တွေဗုဒ္ဓနေ့ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးရုရှားအနေနဲ့ယူကရိန်းနဲ့ဇက်တင်းမာမှုရှော့ချဖို့နဲ့လက်နက်ထိန်းချုပ်ရေးကိစ္စတွေအပါအဝင်ဖြေရှင်းရမယ့်ကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားဖို့အမေရိကန်နဲ့ NATO အဖွဲ့ဝင်တွေကတညီတညွတ်ထဲရုရှားကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်
။ Together the United States and our NATO allies made clearWe will not slam the door.
America နဲ့ဗဟာမိတ်တွေ NATO အဖွဲ့တွေဟာဆွေးနွေးဖြစ်ရှင်းဖို့တကားပိတ်ထားမှာမဟုတ်ပါဘူးလို့ NATO ရုရှားအစည်းအဝေးပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ American ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမင်းကပြောဆိုသွားခဲ့တာပါ။ရုရှားအနေနဲ့တင်းမာမှုတွေလျှော့ချဖို့တန်တမာနီးလန်းကိုရွေးချယ်ဖို့အားလုံးအတွက်အကျိုးရှိမဲ့လုံခြုံရေးအစီအစဉ်တွေပေါ်ထွန်းဖို့ရိုးသားတဲ့အပြန်အလှန်ဆွေးနွေးမှုတွေလုပ်ဖို့စတဲ့ရုရှားပေါ်တောင်းဆိုမှုတွေနဲ့ရုရှားနေတို့အစည်းအဝေးဟာအဆုံးသတ်ခဲ့တယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့တင်းမာမှုကိုရှော့ချဖို့လှုံ့ဆော်မယ်ဆိုတဲ့အာမခံချက်မျိုးမရှိသလိုတင်းမာမှုတွေကိုရှော့ချမရှော့ချဘူးလို့တိတိကျကျညှင်းဆိုထားတဲ့ဖော်ပြချက်လည်းမရှိဘူးလို့၄နာရီကြာဆွေးနွေးပွဲအပြီးမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယနိုင်ငံခြားရေးဝန်ကြီးရှာမင်းကပြောဆိုခဲ့ပါတယ်။
ပြီးခဲ့တဲ့ဒီဇင်ဘာလမှာအမေရိကန်နိုင်ငံတွင်အထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းစင်းတို့တွင်ခုနှစ်ရာခိုင်နှုန်းမြင့်တက်သွားပြီးဒါဟာနှစ်40အတွင်းမှာအမြင့်ဆုံးလို့အလုပ်သမားကြီးရဲ့ဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ကြေညာပါတယ်။2021မှာကုန်စင်းနှုန်းတရရိပ်မြင့်တက်လာက1982နောက်ပိုင်းဒါကအမြင့်ဆုံးပါ။ပြီးခဲ့တဲ့နိုဝင်ဘာလက 6.5 ရာခိုင်နှုန်းမြင့်တက်ခဲ့ပြီးတလအတွင်းမှာ 3.5 ရာခိုင်နှုန်းမြင့်တက်သွားတဲ့သဘောပါ။သုံးသက်သူတွေကတော့ COVID ကပ်ရောဂါကြောင့်ကုန်စည်စီးဆင်းမှုနှေးကွေးချိန်မှာအမေရိကန်ရဲ့ထွေထွေဝယ်လိုအားမြင့်တက်လာတာကြောင့်ဈေးကြီးရဲ့ကားနဲ့ဆက်ပစ္စည်းတွေအပါအဝင်နေစဉ်လူသုံးကုန်တွေရဲ့ဈေးပါမြင့်တက်လာတာလို့သုံးသပ်ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ဒီထုတ်ပြန်ချက်ထဲမှာပါတဲ့ညွှန်းကိန်းတွေအရပြီးခဲ့တဲ့လတွေအတွင်းမှာတော့လောင်စာဆီနဲ့စားတောက်ကုန်ဈေးနှုန်းတွေကျဆင်းခဲ့ကြောင်းဈေးတက်နှုန်းနှီးလာအောင်အစိုးရဆောင်ရွက်ချက်တွေဟာထိရောက်ကြောင်းနဲ့ဆက်ပြီးဈေးတွေကျအောင်လုပ်ဖို့လိုတယ်လို့လည်းဆိုပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာကိုဗစ် Omicron ကြောင့် January 19ရက်နေ့မတိုင်မီအထိအမြင့်ဆုံးကူးစက်မှုမြင့်တက်ပြီးတဲ့နောက်တိတိသားသားပြန်လဲကျဆင်းသွားလိမ့်မယ်လို့ CLTEL မြို့က Washington တက္ကသိုလ်ရဲ့လေ့လာမှုတစ်ခုကပြောဆိုပါရယ် Omicron ကူးစက်မှုမြန်လာကြောင့် January 19ရက်နေ့မတိုင်မီအထိတရက်ကိုကူးစက်ခံရသူ 1.2 သန်းအထိမြင့်တက်သွားနိုင်ပြီးနောက်ပိုင်းမှာတစ်ချိန်လုံးကျဆင်းသွားမယ်လို့ Washington တက္ကသိုလ်ရဲ့ဆေးသိပ္ပံဌာနကဘာမောက်ကအလီမော်ဂျာကပြောဆိုပါရယ် Britain နိုင်ငံမှာလည်းပြီးခဲ့တဲ့ရက်သက်ပတ်တည်းမှာကူးစက်မှုနှုန်းတိတိသားသားကျဆင်းသွားတယ်လို့ဆိုပါရယ်ဒီလောက်အစောပိုင်းကတရက်ကို2,000လောက်ကူးနေရတာကနေပြီးခဲ့တဲ့ရက်က တပတ်ကို3,400အထိကျဆင်းသွားတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းကယ်လီဖိုးနီးယားကကဲဆာပါမနတီသုတေသနအဖွဲ့လေ့လာချက်အရအိုမီခရွန်မျိုးကွဲသစ်ဟာအခြားမျိုးကွဲတွေလောက်ပြင်းပြင်းထန်ထန်မရှိတာကိုတွေ့ရှိရတယ်လို့ဖော်ပြပြောဆိုခဲ့ပါတယ်
American တမရအင်ဗျူရောမှာကျင်းပတဲ့ COVID-19 သတင်းစာရှင်းလင်းပွဲကနေ American တွေကို COVID Omicron ရောဂါနှုန်းကျဆင်းအောင်ဆက်လက်လှုံ့ဆော်မှုလိုကြောင်းထပ်မံသတိပေးနှိုးဆော်လိုက်ပြီးကျောင်းတွေဆက်လက်ဖွင့်ထားနိုင်မှုအစီအမံသစ်တွေကိုလည်းဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ် CDC ညွှန်ကြားရေးမှူးဒေါက်တာ Rachel Walensky ကပြီးခဲ့တဲ့အပတ်အတွင်း COVID သွေးရှိမှုတွေထဲမှာ98ရာခိုင်နှုန်းက Omicron မျိုးစကွဲစီးလို့ဆိုပါတယ်တစ်ဆက်ထဲမှာပဲနနဖုံးဆက်သက်ဖို့ကာကွယ်ဆေးထိုးကြဖို့နဲ့လိုအပ်ရင်စေးဆေးကြဖို့ကိုလည်း CDC ညွှန်ကြားရေးမှူးကအလေးထားပြောကြားခဲ့ပါတယ်။တမရဘိုင်ဒန်အဆိုရကအကြောင်းတွေမှာစေးဆစ်နိုင်မှုကိုဗစ်အမြန်စေးဆစ်ကရိယာ၁၀%ကိုနိုင်ငံတော်ဝန်ကအကြောင်းတွေကိုဖြန့်ဝေပေးသွားမယ်လို့ကြေညာပါတယ်။အင်ဂျူရောကျန်းမာရေးအကြံပေးဒေါက်တာအန်တိုနီဖောက်ချီကနိုင်ငံတွင်းမှာကိုဗစ်ပိုးလုံးဝပျောက်သွားအောင်လုပ်ဖို့မလွယ်ပေမဲ့နောက်ဆုံးမှာတော့ထိန်းချုပ်နိုင်ပြီးတော့ဒီကြားထဲမှာလူတိုင်းနီးပါးပိုးကူးခံရနိုင်ဖို့ရှိတယ်လို့လည်းဆိုပါတယ်။ပိုးကူးခံရမှာမို့စေးထိုးတာမျက်နှာဖုံးတက်တာနဲ့ကျိုးတင်ကာကွယ်ရေးတွေဟာမထီရောက်ဘူးလို့မဆိုလိုကြောင်းလည်းပြောပါရတယ်။ Johns Hopkins COVID ဆောင်ကြည့်ရေးစင်တာကပြီးခဲ့တဲ့အပတ်အတွင်းမှာ American နိုင်ငံမှာနေ့စဉ်ပိုးကူးသူ3,000+ ရှိတယ်လို့လည်းထုတ်ပြန်ထားပါရခင်ဗျာ
။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6.53 ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာမြောက်ကိုရီးယားရဲ့ပေချင်းဒုံးလက်နဲ့မဲအစုလိုက်ပြုံလိုက်သိကျပျက်စီးစေတတ်တဲ့လက်နက်တွေတုပ်လို့ရမှာလိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးခဲ့သူတွေအပြင်စွပ်စွဲခံထားရသူ5ဦးကိုအမေရိကန်ဗန်နာယေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကပိတ်ဆို့ရေးတွေချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကနေစတင်ပြီးမြောက်ကိုရီးယားအနေနဲ့ပယ်ထိန်ဒုံးမြလက်နက်6ဆင်းကိုပစ်ခတ်ခဲ့ပြီးတဲ့နောက်မှာအခုလိုပိတ်ဆို့ရေးယူမှုတွေကိုပြုလုပ်ခဲ့တာပါ။ဒီလိုလက်နက်တွေထုတ်လွှင့်နိုင်ဖို့ပြည်ပကနေကူညီခဲ့သူတွေကိုပြစ်မှတ်ထားရေးယူခဲ့တာဖြစ်တယ်လို့အမေရိကန်ဗန္ဒာယေးဝန်ကြီးဌာနအကြံဖက်သမားနဲ့ငွေကြေးဆိုင်ရာထောက်လှမ်းရေးဌာနတာဝန်ရှိသူ Brian Nelson ကကြေညာချက်ထဲမှာပြောဆိုခဲ့ပါတယ်။ရုရှားနဲ့တရုတ်မှာအခြေစိုက်တဲ့ကိုရီးယားလူမျိုး5ဦးကိုရေးယူခဲ့တာဖြစ်ပြီးသူတို့ကလက်နက်ထုတ်လို့ရမှာအသုံးပြုတဲ့ဆက်သွယ်ရေးပစ္စည်း computer software တာမဏိနဲ့အခြားလိုအပ်တဲ့ပစ္စည်းတွေကိုရုရှားနဲ့တရုတ်ကုမ္ပဏီဌာနတွေကနေရယူပြီးတော့မြောက်ကိုရီးယားအတွက်ဝယ်ပေးခဲ့သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှု၄စိတ်အနီးမှာအစိုးရလုံခြုံရေးရှင်နဲ့အသေးခံဘုံဘွဲတိုက်ခိုက်ခံရမှုကြောင့်လူ၉ဦးထက်မနည်းသေဆုံးခဲ့တယ်လို့သိရပါဗါးအနီးနားကမျက်မြင်တက်တွေက၄စိတ်အနီးလုံခြုံရေးစစ်တပ်ကိန်းထဲမှာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။နားကွဲလောက်တဲ့ပောက်ကွဲတန်ကြားရကမိဂိုးလုံးတွေထွက်လာတာကိုမြင်ရပြီးတော့အနီးနားကအဆောက်အဦတွေရဲ့ရက်ထားတဲ့ကားတွေပျက်စီးသွားတယ်လို့လည်းသိရပါဗါး
ဒီအိုဘလူဒီဂျရီအစကရီဒူလဝါယေ
ဟူးစစ
်ဆိုမာလီယာရဲတပ်ဖွဲ့ပြိုးရေးဆိုခွင့်ရှိသူက9ယောက်သေပြီး9ယောက်ထဏ်ရန်ရတယ်လို့ပြောကြပြီးတိုက်ခိုက်ခံရတဲ့အစိုးရကားတန်းထဲမှာပါတဲ့လက်ထောက်မျိုးတော်ဝင်ကတော့10ယောက်သေဆုံးတယ်လို့ဆိုပါတယ်အစိုးရနဲ့နှီးဆက်သူတွေကတော့ပုဂ္ဂလိကလုံခြုံရေးကော်မတီတစ်ခုကတာဝန်ယူထားတဲ့ရှင်နန်းတိုက်ခိုက်ခံရတာလို့ VOA ကိုပြောပါတယ်အစ္စလာမစ်အကြမ်းဖက်လက်နက်ကိုင်အဖွဲ့ El Shabaab ကဒီဆိုမာလီယာတိုက်ခိုက်မှုဟာသူတို့လက်ချက်လို့ထုတ်ပြန်ကြေညာပါတယ်။အယ်ကိုင်ဒါနဲ့ချိတ်ဆက်ထားတဲ့အယ်ရှဘတ်အဖွဲ့ဟာအစိုးရဖြုတ်ချရေးနဲ့တင်းကျပ်တဲ့အစ္စလာမစ်ဥပဒေတွေဖြစ်ပေါ်လာရေးအတွက်မကြာခဏဆိုသလိုအစိုးရကိုတိုက်ခိုက်လိရှိပါတယ
်။နိုင်ငံနဲ့ဆက်အငင်းပွားမှုတွေဖြစ်နေတဲ့အိန္ဒိယနဲ့တရုတ်အကြားလာဒါကဒေသအနီးနှစ်ဖက်တိုက်တွေပြန်လည်ဆုတ်ခွာနိုင်ဖို့ဆွေးနွေးပွဲကိုဗိုလ်ထုနေ့ကပြန်လည်စတင်လိုက်ပါတယ်။ပြီးခဲ့တဲ့2020မေလအတွင်းကနှစ်ဖက်တပ်ဖွဲ့တွေအပြင်းထန်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်နေဇာတချောင်းနှစ်ဖက်တပ်တွေအဓိကကျတဲ့နေရာတွေမှာချထားပြီးအခုအခါမှာလာချာကာဒေသအတွင်းနှစ်ဖက်တပ်တွေပြန်လည်ဆုတ်ခွာဖို့အိန္ဒိယနဲ့တရုတ်စစ်တပ်တာဝန်ရှိသူတွေဆွေးနွေးတာဖြစ်ပါတယ်။2020ခုနှစ်နှစ်ဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်မိုင်1100ကျော်ရှည်လျားတဲ့နေဇာတချောင်းအငင်းပွားမှုဖြစ်နေတဲ့နေရာတွေမှာစစ်တပ်တွေအလုံးအင်းနဲ့ချထားခဲ့တာပါအခုဆွေးနွေးပွဲဟာဗိုလ်ထုနေ့ညပိုင်းဒါမမဟုတ်ဂျာတာပတိနေ့မှာပြီးဆုံးမယ်လို့အိန္ဒိယစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ
်ကမောဒီးယားနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမယ်အရှိတောင်အာရှနိုင်ငံများအဖွဲ့ ASEAN နိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းကမောဒီးယားနိုင်ငံသားဌာနကဗိုလ်ထုနေ့ကကြေညာပါတယ် ASEAN အဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌကမောဒီးယားနိုင်ငံဆိုင်ရန်ရစ်မှာဇန်နဝါရီလ18ရက်နေ့ စကူရနေ့တွေကြရင်နိုင်ငံသားဝန်ကြီးဝန်ကြီးတွေရဲ့အစည်းအဝေးတွေကိုကျင်းပဖို့စီစဉ်ထားတာပါကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့အာဆီယံဝန်ကြီးအတော်များများအစည်းအဝေးလာတက်ဖို့ခီးသွွာလာရေးမှာအခက်အခဲရှိနေကြတာကြောင့်လို့ပြောတာပါတယ်ကိုဗစ်လိုင်းတဲ့ကြောင့်ခီးသွွာလာရေးအခက်အခဲတွေရှိနေပြီးရှိနေတာလို့ကမ္ဘောဒီးယားဘက်ကတရားဝင်ပြောထားတာရှိပေမဲ့တခြားအကြောင်းအရာတွေလည်းရှိနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ကမ္ဘောဒီးယားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာပြီးတဲ့နောက်ပထမဆုံးလှုပ်ဖို့စီစဉ်ထားတဲ့ဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုမြန်မာနိုင်ငံဘက်ကစစ်ကောင်စီခန့်နိုင်ငံသားရေးဝန်ကြီးဦးဝနမောင်နှင်လည်းတက်ရောက်မယ်ဆိုတဲ့သတင်းထွက်ထားပါတယ်ဒီအစည်းအဝေးဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟန်ဆန်မြန်မာနိုင်ငံကိုမလာခင်မှာကတည်းကစီစဉ်ထားတာဖြစ်ပြီးတော့ဒီခီးစဉ်အပြီးမှာမှယခုဥပတ်မှာမှရွှေ့ဆန်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုဆောင်မိုးကျော်နဲ့ကိုရဲမွန်ကကြာတာပတိနေနဲ့ခင်းဒီ VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့တအန်းပလောင်မျိုးသားပါတီဥက္ကဋ္ဌမိသားစုမိုင်းကင်လန်းခီးမှာပျောက်ဆုံးနေတဲ့အခြေအနေကိုကြားဖို့ရှိပါတယ်အခုတော့စောစောကသတင်းထဲမှာကြားခဲ့ရတဲ့အာဆီယံဝန်ကြီးအစည်းအဝေးရွှေ့ဆိုင်းတာဟာမြန်မာပြဿနာကြောင့်လားဆိုတဲ့သုံးသပ်ချက်ကိုတင်ပြမှာပါဒီဆော့ဆော့ကသတင်းထဲမှာလိုပဲပေါ့နော်ဒီအာဆီယံနိုင်ငံသားဝင်ကြီးအစည်းအဝေးရွှေ့ဆိုင်းလိုက်ရတာဟာကိုဗစ်ကပ်ရောဂါကူးစက်မှုဆိုးနေတဲ့အခြေအနေကြောင့်ခီးသွွာလာမှုတွေကိုကန့်သက်ထားတဲ့အတွက်လို့တရားဝင်ပြောထားပေမယ့်တခြားအကြောင်းအရာတွေလည်းရှိနိုင်တယ်လို့သုံးသပ်ချက်တွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့ထိုင်းဝင်ကြီးချုပ်ရဲ့လုံခြုံရေးဆိုင်ရာအကြံပေးပါမောကပနီတန်ဝတ္တနာယာဂွန်ကိုကိုဝင်းမင်းကမေးမြန်းပြီးတင်ဆက်ထားပါတယ်ရှင်
ဟုတ်ကဲ့ထိုင်းဝန်ကြီးချုပ်ပရိုက်ဗက်ချန်နယ်ချာရဲ့လုံခြုံရေးအကြံပေးကောမဒီဥက္ကဋ္ဌပန်နီတန်ကဘာကြောင့်ရွှေ့ဆိုင်းရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါလဲ
Different ministers they may have different answers but
ဝန်ကြီးအသီးသီးမှမတူတဲ့အဖြေတွေရှိနိုင်ပါတယ်ဒါပေမဲ့အင်ရှင်အဖြစ်ကျင်းပပေးမဲ့ဥက္ကဋ္ဌနိုင်ငံကမ္ဘောဒီးယားဘက်ကတော့ရေဝူရအဖြေအနေနဲ့ Omicron virus ပြန့်နှံ့တဲ့လိုင်းသစ်ပေါ်စိုးရိမ်မှုကြောင့်လို့အဖြေပေးထားပြီးပါပြီဒီကိုဗစ်မျိုးကွဲတဲ့ကြောင့်တချို့နိုင်ငံသားကြီးဝန်ကြီးတွေလာတက်ဖို့အခက်အခဲရှိနိုင်မယ်လို့ပြောထားပါတယ်။ဒါကတရားဝင်အဖြေပါ။အ
ဲဒီတော့တရားဝင်မပြောတဲ့တခြားအကြောင်းရင်းဖြစ်နိုင်တာကိုအရင်ထိုင်းဝန်ကြီးချုပ်ဟောင်းချွန်လီပန်ရဲ့ပြောခွင့်ရလဲဖြစ်ခဲ့မှုတဲ့ဒေါက်တာပနီချန်ကိုမေးရမှာမြန်မာပြဿနာနဲ့ပတ်သက်နိုင်တယ်လို့သုံးသပ်ပြပါတယ
်။ I think some of the countries including Cambodia also may
ကျွန်တော်တင်ပါတယ်။တချို့နိုင်ငံတွေပေါ့ခင်ဗျ။ကမ္ဘောဒီးယားနိုင်ငံအပါအဝင်ပါလာမယ့်အစည်းအဝေးအတွက်ပြင်ဆင်ဖို့အချိန်ပိုလိုကျင်ကြပုံရပါတယ်။ဘာကြောင့်လဲဆိုတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာပြည်ခီးစဉ်အပြီးမှာအာဆီယံအတွက်အရင်နှစ်နဲ့မတူဘဲချင်းကပ်ပုံပြောင်းသွားလို့ပါ။ဒီပေါ်အာဆီယံတချို့နိုင်ငံတွေအနေနဲ့နောက်အပတ်အစည်းအဝေးမတိုင်ခင်ဆွေးနွေးအမြင်ဖလှယ်တာတွေလုပ်ပြီးလာမယ့်အစည်းအဝေးကနေပိုပြီးတော့ရလတ်ကောင်းထွက်စေနိုင်ဖို့လည်းပါဝင်နိုင်ပါတယ်။အခုဟာကအချိန်ကြာလာတာနဲ့အမျှနေ့တိုင်းနေ့ပါထိခိုက်သေးဆုံးမှုတွေနောက်ဆက်တွဲဆိုးကျိုးတွေထိတ်တိုက်ရင်ဆိုင်မှုတွေထိမနိုင်သိမရဖြစ်တာတွေမတီးမငြိမ်မှုတွေကပိုဆိုးလာနေပါတယ်။ဒါကြောင့်အခုအာဆီယံအတွက်အလေးနဲ့ပုံပြီးစဉ်းစားဖို့လိုလာပါတယ်။နိုင်ငံတကာကလည်းမနှစ်ကနဲ့မတူပဲအခုအာဆီယံဘာလုပ်နိုင်မလဲဆိုတာပိုပြီးတော့အလေးထားစောင့်ကြည့်မျှော်လင့်နေတဲ့အနေအထားလည်းဖြစ်ပါတယ
်။အဲ့ဒီတော့ရှေ့မှာဘလို့ဆက်ဖြစ်နိုင်တာကိုမေးရမှာလဲချူရလောင်ကုန်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်တဲ့ဒေါက်တာပနီထန်ကအခုလိုဆိုပါတယ
် Let's hope that Prime Minister Hun Sen
ကဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ကနေဆွေးနွေးချက်အစ်တွေချင်းကပ်မှုပုံစံအစ်တွေကိုဆွေးနွေးလာနိုင်ဖို့အတွက်လမ်းအဖွင့်ပေးလာပါစေလို့မျှော်လင့်ကြည့်အောင်ပါဒါပေမဲ့နောက်ဆုံးချင်းကပ်မှုပုံစံဘယ်လိုဖြစ်လာမလဲဆိုတာကတော့မသိနိုင်သေးပါဘူးဒါပေမဲ့တည်ထားတာကတော့ပြီးခဲ့တဲ့နှစ်ကအဆုံးဖြတ်ချက်ကတော့အလုတ်ကောင်းကောင်းမဖြစ်ခဲ့ပါဘူးနောက်ပြီးမြန်မာပြည်ကလူအများကြီးအတွက်လူသားချင်းစာနာမှုဆိုင်ရာအကြက်တဲကြီးကြားရောက်လာနေတာအတွက်အချိန်ကသိပ်မကြံတော့ဘူးဆိုတာသိထားပါတယ်မြန်မာပြည်သူတွေအကူအညီရဖို့ပို့ပြီးတော့လိုလာနေပါတယ်ကဏ္ဍပေါင်းစုံအတွက်ပါလုံခြုံရေးစီးပွားရေးဖူလုံရေးတွေအတွက်လည်းပါပါတယ်အချိန်တွေတစ်ခုလုံးကပိုအလေးထားစရာဖြစ်လာပါတယ
်ဒီနေရာမှာအရင်ချိကပ်ပုံဖြစ်တဲ့စစ်ကောင်စီဥက္ကဋ္ဌနဲ့ခေါင်းဆောင်ပိုင်းကိုအာဆီယံထိပ်သီးဆွေးနွေးပွဲတက်ခွင့်မပေးခဲ့တာကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံရဲ့ဝန်ကြီးပြောခွင့်ရကတော့အရေးပေါ်ရေးကြီးနေတာကြောင့်မလာနိုင်တာပါလို့ South China Morning Post သတင်းစာမှာပြောထားပါတယ်။မလေးရှားအပြင်အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့ဘရူနိုင်းတို့ကလည်းအရင်ချိကပ်ပုံကိုထောက်ခံခဲ့ကြပြီးထိုင်းနိုင်ငံကတော့လူသိရှင်ကြားမပါခဲ့ပါဘူး။အဲဒီတော့အခုချိကပ်မှုအသေးပေါ်အသေးစိတ်ရှင်းပြဖို့ဆက်မရမှာ Thai Wenjiro Jambi Panichanga.
Prime Minister Hun Sen fit a new approach to the situation.
Wenjiro Hun Sen ye kizen ma atit phit la de chin kan mu ga ASEAN sui nui pwae de ma ningan yi ya ba win na me party apwae ri pu mya la bo ba. Ma nit tong ga ne shin chi yin bo bya. မနစ်တုန်းကဆိုရင်အဓိကအဖွဲ့နှစ်ဖွဲ့ဖြစ်တဲ့စစ်တပ်ရော NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါမဖိတ်ခဲ့ပါဘူးအခုချင်းကပ်မှုအသစ်ပေါ်တခြားအာဆီယံအဖွဲ့တွေကနောက်ဆုံးဘယ်လိုသဘောထားဆုံးဖြတ်ပေးကြမလဲဆိုတာကတော့မသိသေးပါဘူးဒီနိုင်ငံရေးဝန်ကြီးတွေအစည်းအဝေးမှာဆွေးနွေးရအောင်မှာပါဒါပေမဲ့တည်ထားပြီးတာကဒီကိစ္စနှစ်တုန်းကနိုင်ငံရေးအရကိုစားပြုမှုကိုဘေးဖယ်ထားခဲ့တာကနေဘယ်လိုရလတ်ကောင်းမှမထွက်စီခဲ့ပါဘူးဒီကနေ့မြန်မာနိုင်ငံအခြေအနေကိုကြည့်လိုက်ပါအဲ့လိုဘေးဖယ်ထားလိုက်လို့အချိန်လေးပိုကောင်းမလာပါဘူး
။ဒါအပြင်နောက်ဆုံးဘလို့ဖြည့်ရှင်းဖို့အကြံပြုချင်ပါလဲလို့မေးရမှာဒေါက်တာပနိချန်ကအခုလို့ဆိုပါတယ
်။ It's an urgent thing to do. I think
အခုအချိန်လေးကအရေးပေါ်သဘောအမြန်ဆုံးလုပ်ရမှာပါ။အာဆီယံတွေကပြည်သူအများစုအနေနဲ့အခုအာဆီယံနိုင်ငံကြီးဝန်ကြီးတွေစည်းဝေးကနေမြန်မာနိုင်ငံဒီအချက်တဲကနေလွတ်မြောက်နိုင်စေဖို့ပို့ပြီးတော့ထိရောက်တဲ့အားလုံးလည်းလက်ခံနိုင်တဲ့မူဝါဒအပြည့်ရလတ်မျိုးထွက်ပေါ်လာဖို့မျှော်လင့်ထားကြပါတယ်။အထူးသဖြင့်လူသားချင်းစာနာမှုဆိုင်ရာအချက်အလက်ကြီးကလွတ်မြောက်ဖို့ပါ။မြေပြင်မှာခံစားနေရတဲ့မြန်မာပြည်သူတွေအတွက်အချိန်ကုန်နေပါပြီ။သူတို့တကယ်ခံစားနေရတာပါ။နေ့စဉ်အသက်တွေဆုံးရှုံးနေရပါတယ်။ဒီပေါ်အာဆီယံဝန်ကြီးတွေအနေနဲ့အမြန်ဆုံးလှုပ်ဆောင်ပေးနိုင်ဖို့လိုအပ်နေပါပြီ
။တကယ်တော့အာဆီယံခေါင်းဆောင်တွေအနေနဲ့အခုမြန်မာပြည်သနာလို့အရေးကြီးတဲ့ကိစ္စတွေမှာလူချင်းရင်းရင်းနှီးနှီးတွေ့တကားပိတ်ဆွေးနွေးတာကပိုထျောက်နိုင်တယ်လို့ယုံကြည်ထားကြောင်းကိုလည်းသုံးသပ်သူတွေကရှင်းပြပါတယ်ခင
်ကိုဝင်းမင်းပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်မကြခင်မှာတော့ရခိုင်ကဒီအမ်းမြို့နယ်ကြေးရွာတွေမှာရိတ်ခါအခက်အခဲကြုံနေရတာဘာကြောင့်လဲဆိုတာကိုပြောပြဖို့ရှိပါတယ်အခုတော့ဒီရှမ်းပြည်နယ်အခြေအနေကိုကြည့်ကြရအောင်ပါရှင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့ရှမ်းပြည်နယ်မိုင်းကိုင်မြို့နယ်အတွင်းမှာ TNP ခေါ်တအန်းပလောင်မျိုးသားပါတီဥက္ကဋ္ဌဟာမိသားစုနဲ့အတူခီးသွားနေတဲ့လမ်းမှာပျောက်ဆုံးသွားပါတယ်ရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS အဖွဲ့ဘက်ကဖမ်းဆီးထားတာဖြစ်တယ်လို့ TNP ပါတီဘက်ကတော့ဆွဆွဲထားပြီးတော့ RCSS ကတော့ညှင်းဆူထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
TNP ခေါ်တအောင်ပလောင်အမျိုးသားပါတီရဲ့မိုင်းကန်မြို့နယ်ဥက္ကဋ္ဌမိုင်းနန်ဟမ်နဲ့မိသားစုဟာသူ့ဇာတိကျေးရွာကနေမိုင်းကန်မြို့အလားဇန်နဝါရီလ10ရက်နေ့ကပျောက်ဆုံးသွားခဲ့ပါတယ်။လက်နက်ကင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရှမ်းတပ်ရဲ့တုံလောကျေးရွာစစ်ဆေးရေးဂိတ်ကိုဖျက်ပြီးတဲ့နောက်ပိုင်းအထိတယ်လီဖုန်းအဆက်အသွယ်ရခဲ့ပေမဲ့ပန်လော့ကျေးရွာရောက်ပြီးနောက်အဆက်အသွယ်ပြတ်သွားတယ်လို့ TNP ပါတီကပြောပါတယ်။သူမိခင်ဇာပနာကအပြန်သူနဲ့သူဇနီးတယ်နဲ့ခုနှစ်လအရွယ်သားငယ်တို့ပျောက်ဆုံးသွားပုံကိုမိုင်းကင် TNP ပါတီအလို့အမှုဆောင်မိုင်းအောင်ခမ်းက VOA ကိုအခုလိုပြောပါတယ်
ဒီနေ့လောက်မှာသူကသူ့မိရဒီကားတက်ခံလို့ပြန်သွားတာပြန်သွားတော့မနေ့ကဆယ်နှစ်ရနေမှပြန်လာတယ်သူကဒီအသူ့ရွာနေထွက်လာပြီပေါ့နော်ပုံဆက်သေးတယ်တော့သူကဒီ RCSS gate တစ်ခုကိုတော့သူဖြတ်ပြီးပြီနောက်ဒီရွာအထက်ပေါ့နော်အာရွာထက်မှာတော့ခံထားလိုက်တယ်အိုအခုချိန်ဒီပါသနာမရတော့ဖြစ်နေအဲသူရဲဟောပေါ်အမျိုးသမီးရဲသူရဲအဲသားလေးရဲပေါ့နော်မိသားစုတစ်ခုလုံးဒီတိုင်းဟောဖန်ထားတာပေါ့နော
်အဲ့ဒီနေမြေတွေဟာ RCSS တပ်တွေကထိန်းချုပ်ထားတာဖြစ်တဲ့အတွက်မိုင်းကင် TMP ဥက္ကဋ္ဌမိသားစုကို RCSS ကဖမ်းဆီးတာလို့လဲမိုင်းအောင်ခမ်းကအခုလိုပြောပါလေ
ဘယ်လိုထပ်ထားမယ်ပြောလို့ရလဲဆိုရင်အဲ့ဒီနီနာတဝိုက်ကလမ်းမကြီးမှာကိတ်ထောင်ထားတယ်ဆိုလို့အဲ့သူတို့တစ်ခါပဲရှိနောက်ပြီးတော့သူကငါနေခင်လာကြည့်တဲ့ချိန်မှာလဲကြားရင်တစ်စေးခံပြန်လာတဲ့ချိန်လဲဂိတ်တစ်ခုတော့ဖြတ်ဖြတ်ကျော်တဲ့ချိန်မှာအဲ့အဲ့မှာလဲအဲစစ်စေးခံတယ်နောက်ပြီးတော့အဲ့နောက်တဲ့ဂိတ်တင်အဲ့အဲ့ဒီနားလေးအဲ့တင်ပြောတာနဲ့ကျွန်တော်တို့ကလဲဗာဗာဆက်နောက်ကိုမရတော့အဲအကြောင်းမို့ကျွန်တော်ဒီ RCSS ရဲ့ခဏပဲဆိုတော့ကျွန်တော်တို့ဒီမှတ်ချက်ပေးလို့ရတာပါနော်
ဘာကြောင့်ဖမ်းနေဆိုတာကိုတော့သူကမပြောနိုင်ပါဘူး။2015ခုနှစ်ရွေးကောက်ပွဲကာလတုန်းကလည်းမိုင်းကင် TNP ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့သူ့ကို RCSS ကဖမ်းဆီးပြီးမိုင်းကင်မြို့နယ်အတွင်းမှာနိုင်ငံရေးလှုပ်ရှားမှုမလုပ်ဖို့တားမြစ်တာတွေရှိခဲ့ဘူးတယ်လို့မိုင်းအောင်ခမ်းကပြောပါတယ်။မိုင်းကင် TNP ဥက္ကဋ္ဌမိသားစုကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်တွေဖမ်းဆီးထားတယ်ဆိုတော့ TNP ဘက်ကဆွဆွဲချက်နဲ့ပတ်သက်လို့ RCSS SSA တောင်ပိုင်းအဖွဲ့ရဲ့ပြောခွင့်ရသူပမှုခမ်းဆန်ကအခုလိုပြောပါတယ်
။ဒီရင်တင်းတွေတော့စိတ်စိတ်ရောမကြည့်ရောက်ခင်ဗျာ။ဒါပေမဲ့ကျွန်တော်စိတ်ဒီပိုင်းကို
ส่วนนั้นเราไม่ชี้ใช่ไหมส่วนนั้นที่เราอุตส่าห์เราตัวนั่นนั่นเนี่ยบางทีทุกการันการมาชี้เลยไอ้ท่านเราสิคุ้มไอ้ที่เนี่ยอยู่ท่าเลยใช่ไหมเจ้าที่อาเจ้าเจ้าเราเนาะเพื่อการมาชี้เลยไหมเราสิ่งที่ใส่ในเรื่องเนี่ยไปชี้เลยเนี่ยเจ้าเราอยากจะลูกชายมือชี้เนี่ยจะสวยหรือฮะเราก็ไม่ชี้ใช่ไหมอันนี้ที่ชี้แล้วไอ้ที่เราเอาป้องปากเลยใช่ไหมโอเคที่เราจะเราเก็บไปตาดีกันมานั่นลำบากที่เราได้กล้าไปที่เราชี้เราไปชี้เลยเน
ရှမ်းပြည်တိုးတက်ရေးပါတီ SSP တောင်ပလောင်မျိုးသားလူမျိုးရေးတပ်မတော်တရန်နယ်လေမဟာမိတ်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေပါတယ်ဒီရပိုင်းတွေဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မန်းကန်မြို့ပေါ်ကိုစစ်ပြေးဒုက္ခတွေနှစ်ထောင်လောက်ရောက်ရှိနေပြီးစားနပ်ရိက္ခာအနှွေးတွေခြုံဆောင်ဆရာတွေမလုံလောက်တဲ့အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်ခင်ဗျာ
ကိုဆောင်ဝင်းလိုက်ပြောပြသွားတာပါဆက်လက်ပြီးတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်အမ်းမြို့နယ်အတွင်းကဒလက်ချောင်းအုပ်အတွင်းကိုစံတင်သွင်းမှုတွေကန့်သက်ထားတာကြောင့်စံရိက္ခာတင်ယူဖို့ခက်ခဲနေကြရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။တောင်ရလုပ်ငန်းနဲ့တခုတ်ဝါခုတ်လုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းရတဲ့ဒလက်အုပ်စုတစ်ခုလုံးအတွက်တော့စံတွေကိုတခြားမျိုးနယ်တွေကအဓိကဝယ်ယူရတာဖြစ်ပြီးအခုလိုစံတင်သွင်းတာကိုကန့်သက်ထားတာကြောင့်စာဝင့်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်ဆိုမင်းကပြောပြမှာပါရှင်။
ရခိုင်ပြည်နယ်အမ်းမြို့နယ်ကဒလက်ချောင်းကျေးရွာအုပ်စုအတွင်းကိုကုန်းလမ်းကြောင်းတိုင်စံတင်သွင်းယူတာတွေကိုလမ်းမှာရှိတဲ့စစ်ကောင်စီစစ်ဆေးရေးဂိတ်တွေကဒီလဇန်နဝါရီ3ရက်နေ့ကတည်းကကန့်သက်ထားတယ်လို့အန်ဒေတာကန်လူမှုတက်ကြွလှုပ်ရှားသူတူက VOA
ကိုပြောပါတယ်။ဟုတ်တယ်ကြာကျွန်တော်တို့အမ်းမျိုးနယ်ဒလက်အုပ်စုထဲမှာပေါ့နော်အဲဒီဒလက်အုပ်စုထဲမှာအဲဒီအမ်ဖဲကဂျူပန်ဖက်ကနေပြီးတော့ဟိုလှိုင်း ကောရတိတယ်ဘောနော်အဲ့ဒီတလဲတလဲအုပ်စုကိုသွားတဲ့လှန်ကောရတိတယ်အဲ့ဒီလှန်ကောပေါ်မှာဒလဆန်ဒီအတွက်အချံတွေ့ရှိတွေ့တီယူခန်းပိုက်ချောတယ်ဘောနော်အဲ့ဒီပိုက်ချောတာကဒီဇန်နဝါရီ3ရက်နေ့ကတည်းကပိုက်ချောတယ်ဘောနော်အနောက်တစ်ခုကတည်းကန်ဆောင်ကြီးပေါ့ရေကောင်းစုံကကန်ဆောင်ကြီးပဲကနေပြီးကတော့ဟိုလှန်ကျက်လေဟိနေဘောနော်လှန်ရှုတာတဲ့ကျက်လေအဲ့ဒီကျက်လေပေါ်မှာရှံတွေ့တီယူမယ်
ကကျူးကိုင်းမှာကကျူးကိုင်းတထောပေါ်မှာအတိုက်ရှိရွေရင်နေတဲ့ရစ်ခမ်းမှနေပြီးခဲ့ထားခါကြတဲ့ကိုပြရတယ်ဗောနဲ့အိမ်မှာတည်ယူရတယ်ဗောတောင်ပေါ်ဒေသတစ်ခုဖြစ်တဲ့တလဲချောင်းကြီးဟာအုပ်စုမှာလူဦးရေ1000ကျော်လောက်နေထိုင်ကြတာဖြစ်ပြီးတစ်ခုတ်ဝါခုတ်နဲ့တောင်ရဆိုင်ခင်းလုပ်ငန်းတွေနဲ့အတန်မိုးဝမ်းကျောင်းနေသူတွေလည်းဖြစ်ပြီးစားဝတ်နေရေးအတွက်ဆန်တွေကိုတော့တခြားမြို
ဒီကနေ့အောက်ကျမှာလုံလောက်တဲ့ဆန်တဲ့ဘောနဲ့မှာသူကဘုနဲ့တို့ကအဓိကတော့ဘောမျိုးဖြစ်တယ်တောင်ပေါ်သေးပါဒီဖြစ်တယ်ဘောနော်ဆုံးပြတယ်ပဲလေတွေကအများကြီးမရှိဘူးဘောနော်လူတွေကတောင်းကြုံနေထိုင်တဲ့နေရာမှာလူတွေတစ်ဆောင်လောက်ပဲချောင်းဝါနေဟုံလောက်တဲ့စိုက်ကြွေးပဲဖြစ်တယ်ဗောတန်တဲ့လူတွေကိုဆောင်ကြိုလောက်ကဒီတလက်
ဆောင်ရဲ့အပြန်ဖက်မှာဝေယူရတယ်ဗောအဓိကတဲ့အန်ရောကကြုံကန်လိုကန်ဆောင်ဝေလိုအဲ့ဒီနေရာမှာပဲတွားပြီးဝေယူရတာဖြစ်တယ်တောင်ရလုပ်ငန်းကထွက်လာတဲ့တိနံတွေကိုရောင်းချပြီးရရှိလာတဲ့ငွေနဲ့ဆန်နဲ့တခြားလူသုံးကုန်ပစ္စည်းတွေကိုဝယ်ယူနေရတဲ့သူတွေကိုအခုလိုကန့်တက်လိုက်တာကြောင့်ဒေသခံတွေအတွက်စားဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့လည်းတလက်ချောင်းကြီးဝအုပ်စုအလဲချောင်းကြီးဝ ကျွန်တော်တို့ကဒီမိုးအပိမိုးအပိဆိုတာကျွန်တော်တို့ကဒီရတဲ့ဆင်းသင်းနေရလေကိုရောက်ပြီးဒီမိုးသာဝယ်ဖို့ကဏ္ဍလေးတွေရှိကြပါတယ်ကျွန်တော်တို့မှာဒီအဲ့ဒါတွေကိုကြအများကြီးကျွန်တော်မရပါအခက်အခဲရှိပါတယ်အခက်အခဲမှာတော့ဘုန်းကြီးအဲ့ဒီအစရေတော်ကြီးကတော့အမတန်အခက်အခဲရှိပါတယ်ကျွန်တော်ကလုံးကြတာတော့ဘုန်းကြီးမလုံးဆုံးဘူးလို့ဆိုလို့ရပါဘူးအဲ့ဒီတလက်ချောင်းကြီးကအုပ်စုဘက်တွေမှ ာကြောင့်ဒေသခံတွေအတွက်စားနပ်ရိက္ခာပြက်လက်မှာကိုစိုးရိမ်နေကြပါတယ်။ဒ တလက်ချောင်းကြီးဝအုပ်စုအတွင်းကိုဆန်းသိကွင်းကတ်တက်ထားတယ်လို့ဒေသခံတွေရဲ့ပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကိုပြည်ဝေကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးခင်ဗျာ
ကိုခင်မောင်စုမင်းပါရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြရမယ်ဆိုရင်အိုမီကရွန် ပိုးကူးစက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကူးစက်မှုတွေအမြင့်ဆုံးအခြေအနေကိုရောက်လာဖို့ခံမှန်းနေချိန်မှာပဲရောဂါပိုးရှိမရှိစစ်ဆေးတဲ့ပစ္စည်းလိုအပ်ချက်တွေလည်းမြင့်တက်လာနေပါတယ်။ဒါပေမဲ့လည်းရောဂါပိုးစမ်းသပ်စစ်ဆေးတဲ့ပစ္စည်းတွေဟာလက်တွေ့မှာထိရောက်မှုရှိပါသလား။ကျွမ်းကျင်သူတွေရဲ့အမြင်တွေနဲ့ပတ်သက်လို့ VOA သတင်းတောက်
ဗီရိုနီကာဘယ်လ်တာရက်စ်အီဂလစီရက်စ်ရဲ့သတင်းပေးပို့ထားတာကိုကိုအောင်လင်းဦးကပြောပြပါပါရှင်။နေပညာကျွမ်းကျင်တွေကြိုးစားအပြင်နဲ့သူချစ်သူဂျူလီယာဝေးပါကိုဗစ်ရောဂါဖြစ်နေသူဆိုပြီးစိုးရိမ်မှုမလိုအောင်စစ်ဆေးခံတာပါ။ဂျူလီယာဝေးကတော့အသက်ကြီးရွယ်ဆွေမျိုးတွေစီလည်းပတ်မသွားခင်ချိန်မျိုးမှာကိုဗစ်ပိုးရှိမရှိအလွယ်တကူအိမ်မှာကိုယ်တိုင်စစ်ကြည့်ရပေမဲ့ကျွမ်းကျင်သူတွ ဖတ်တာမြန်မြန်ဆက်စပ်နဲ့အလွယ်တကူစစ်ဆေးနိုင်တဲ့အင်တန်ရှင်နီးဟာတစ်ခွက်ခန့်မှာ48နာရီကြာစစ်ဆေးရတဲ့ PCR စနစ်လောက်တိကျမှုမရှိတာတွေ့ရှိထားတာပါ။ဗာဂျီးနီးယားတက္ကသိုလ်ကစစ်ဘက်ဆိုင်ရာအမှုဇီဝပညာဌာနတွဲဖက်ညွှန်ကြားရေးမှူးအလက်ဆန်ဒရာ ပရိုက်ဆန်ကလည်း PCR စနစ်နဲ့စစ်ဆေးမှုကရလာတဲ့အဖြေကပိုတိကျတာတွေ့ရတယ်လို့ပြောပါရယ်
။ We directly compared the Binax Now antigen test to the gold standard PCR test.
Bionic Now antigen နဲ့စံချိန်မီ PCR စစ်ဆေးမှုတွေကိုရှင်ကြည့်တဲ့အခါမှာ antigen နဲ့စစ်တာကကိုဗစ်ကူးစက်ခံရသူတွေရဲ့20ရာခိုင်နှုန်းမှာအပြေလွဲနေတာတွေ့ခဲ့ရပါတယ
်။ရလမြန်မြန်ဆန်ဆန်သိနိုင်တဲ့ antigen နဲ့စစ်ဆေးမှုတွေဟာ Omicron COVID positive ကိုစစ်ဆေးရမှာထိရောက်မှုရှိမရှိဆိုတာကိုတော့ခိုင်မာတဲ့အထောက်အထားအချက်လက်တွေမရှိသေးပါဘူး။ဒါပေမဲ့လည်းစိတ်ချရတဲ့အဖြစ်မျိုးရအောင်သတိထားစောင့်နေတဲ့နည်းလမ်းတွေလည်းရှိပါတယ်။ American ပြည်သူ John Hopkins တက္ကသိုလ်ကကုသယောဂဆရာကျွမ်းကျင်ပညာရှင် Dr. Robert Bollinger ကတော့ယောဂလက္ခဏာရှိတယ်ဆိုရင်တစ်ချိန်မကစစ်ဆေးချီဖို့တိုက်တွန်းထားပါတယ်
။ If you're testing while you're symptomatic and you have a bad cold,symptoms
ယောဂလက္ခဏာရှိနေတယ်ကျဉ်းထန်တဲ့အေးအေးမီယောဂလက္ခဏာမျိုးတွေလည်းရှိနေမယ်ဆိုရင်ခန္ဓာကိုယ်မှာဗိုင်းရပ်စ်ကိုယ်တွေအများပြားရှိနေတဲ့အတွက်ဒီလိုအချိန်မှာစစ်ဆေးကြည့်တဲ့အခါရလက်ကတိကျလေးရှိပါတယ်အပြေမြန်မြန်ဆန်ဆန်သိနိုင်အောင်အချိန်ချင်းစစ်ဆေးဖို့လည်းကျွန်တော်တို့တိုက်တွန်းလေးရှိပါတယ်အန်တီဂျင်နဲ့တစ်ချိန်စစ်ပြီးသွားပေမဲ့နောက်ထပ်24နာရီကနေ36နာရီလောက်မှာထပ်စစ်တာမျိုးလုပ်နိုင်ပါတယ်
ကယ်လီဖိုးနီးယားတက္ကသိုလ်ကကူးစက်ရောဂါကျွမ်းကျင်ပညာရှင်ပမောက်ကဒေါက်တာပီတာချင်ဟောင်းကလည်းကိုဗစ်ပိုးရှိမရှိကိုပါတာစစ်ဆေးတဲ့နေရာမှာနှာခေါင်းတိုးပတ်နမူနာကိုစီးရီးတကျယူရဖို့လိုတယ်လို့ပြောပါတယ
်။ Depending on the platform you swab at least
စစ်ဆေးတဲ့အမျိုးအစားပေါ်မူတည်ပြီးတိုးပတ်နမူနာကိုတစ်ဖက်10ချိန်လောက်ယူရပါမယ်။ပြီးရင်တော့ဗူရဲကိုထည့်အချိန်မှတ်ရပါမယ်။အချိန်စောပြီးကြည့်မိရင်ပိုးကင်းစင်တယ်ဆိုပြီးအပြေမားတတ်တယ်လို့နောက်ကျရင်လည်းဓာတ်ပြူတဲ့ပုံစံမှာထိကြိုက်တတ်ပါတယ်
။သမားဂျိုးပိုက်ရင်ဆွေးရတော့အမေရိကန်မိသားစုတွေအတွက်ကိုဗစ်ရောဂါပိုးစစ်ဆေးပစ္စည်းတန်း900ဖြန့်ဝေဖို့ကတိပေးထားပြီးဒေသနာဆွေးရတွေကလည်းစစ်ဆေးစခန်းသစ်တွေဖွင့်လှစ်ဖို့ပြင်ဆင်နေကြပါတယ်။ဗာဂျီးနီးယားပြည်နယ်အာလင်တန်ခရိုင်အများပြည်သူဘေးကင်းလွတ်မြောက်ဌာနပြောဝင်ရဟန်နာဝင်းနဲ့တို့လိုတာဝန်ရှိသူတွေကလည်းလိုအပ်ရင်ရောဂါပိုးရှိမရှိစစ်ဆေးရဖို့တိုက်တွန်းနေပါတယ်
။ Still cautionOur residents
ရောဂါပိုးရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုဗစ်ရောဂါကူးစက်မှုတွေကိုဟန့်တားနိုင်ဖို့လိုအပ်တဲ့အစီအမံတွေကိုလိုက်နာကြဖို့ကျမတို့ရဲ့ပြည်သူတွေကိုရောကဘာတလွားကပြည်သူတွေကိုပါသတိပေးနေရတာပါဒါတွေကတော့ထိတွေ့ဆက်ဆံမှုတွေကိုရှောင်ကြဖို့ကိုမိသားစုဝင်မဟုတ်တဲ့သူတွေရှိတဲ့အဆောက်အုံတွေနဲ့အခန်းတွေမှာနှာခေါင်းစည်းဝတ်ကြဖို့အရေးကြီးဆုံးကတော့ကာကွယ်ဆေးထိုးကြဖို့ပါ
အမေရိကန်မှာအခုကကိုဗစ်ရောဂါကူးစက်မှုရဲ့98ရာခိုင်နှုန်းဟာ Omicron ပိုးကူးစက်ခံရသူတွေဖြစ်ကြောင်းရောဂါကူးစက်မှုထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC အကြီးအကဲကပေါ်ထူးနေမှာပဲပြောဆိုထားတာပါ Omicron ပိုးကြောင့်အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုရာဇန်နဝါရီလ19ရက်နေ့လောက်မှာအမြင့်ဆုံးအဖြစ် 1.2 သန်းထိရှိလာနိုင်ပြီးတဖြည်းဖြည်းပြန်လျော့ကျလာမယ်လို့လည်း Washington တက္ကသိုလ်ကသုတေသီခန့်မှန်းထားကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဇန်နဝါရီလ23ရက်ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နေ့6:00ခွဲပါပြီရှင်မကြာခင်မှာတော့သတင်းကောင်းမျှော်လင့်ချက်တွေရှိမလားဆိုတော့ဥကြော်စံတာရဲ့မြန်မာရေးတုံးတက်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာလဲလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော
့နှစ်ပေါင်း50ကျော်ကြာခဲ့ပြီပေါ့နော်ဒီ performance ကိုသုံးဆွဲနေတာ50 60လောက်ရှိခဲ့အဲ့ဒီမှာသူ့ရဲ့နောက်ဆက်တွဲပြဿနာကြီးညံများဆာဆာမရှိဘူးနှစ်ပေါင်း50ကျော်ကြာခဲ့ပြီပေါ့နော်ဒီ performance ကိုသုံးဆွဲနေတာ50 60လောက
်ဒါကတော့ metformin နဲ့ကြောက်ကဲ့ယောဂအကြောင်းဆွေးနွေးတင်ပြထားတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါအားကစားကဏ္ဍကိုလည်းထုတ်လင်းမှာပါအခုတော့ဥကြော်စံတာရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်ကုန်ဆုံးခဲ့တဲ့2021ခုနှစ်အတွင်းသတင်းမီဒီယာတွေမှာအထူးသဖြင့်မြန်မာနိုင်ငံကသတင်းဆိုးတွေနဲ့ပြည့်နှက်နေခဲ့ပါတယ်။လာမယ့်နှစ်မှာတော့သတင်းကောင်းတွေများထွက်ပေါ်လာနိုင်ပွဲရှိပါသလား။ VOA မြန်မာပိုင်းကသတင်းသမားနှစ်ဦးဖြစ်တဲ့ဦးတင်မောင်တန်းနဲ့ဦးကျော်စံတာတို့တုံ့သက်ဆွေးနွေးထားပါတယ်ရှင
်။ကျောက်တော်မန်းမဆောင်၂၁တုန်းကတော့ပွင့်မင်းလင်းပြောကြစုဆိုရင်ကျွန်တော်သတင်းစုတွေကြီးပဲရေးခဲ့ရပါတယ်။တိုက်ပွဲသတင်းတွေ၊ဖန်ဆီးတဲ့သတင်းတွေ၊ထောင်ချတဲ့သတင်းတွေ၊စီတဲ့သတင်းတွေအကုန်လုံးအနှိမ့်ထိုင်အောင်သတင်းတွေကြီးပဲလို့ဆိုရတော့ကြ။ဖြစ်နိုင်ရင်တော့2020မှာအဲ့လိုအဖြစ်မျိုးကလွတ်ပြီးတော့သတင်းကောင်းလေးပါလေရေးရင်တော့ကြာဥပမာဖြစ်စီးပွားရေးတူတက်ဖွံ့ဖြိုးတာတို့ညဉ့်ဉန်းရေးရတာတို့ပြည်သူတွေပျော်ပျော်ရွှင်ရွှင်သူတို့ဆန္ဒကိုဖော်ထုတ်ပြီးတော့မေဆန္ဒပေးကြတာတို့ပါလို့ဆရာဘယ်လိုမျှော်လင့်လဲရှင်အဲ့လိုဟန်မျိုးရရလိမ့်မယ်လို့ထင်သလား
ကြားကျင်တာရဲ့ကြားသင့်တာရဲ့ကြားနေတာရဲ့ကြားနိုင်တာရဲ့ဒီမျိုးပဲပြောရမှာပေါ့ဆရာအဲ့ဒီကျမ်းမှာမကြားနေတာဆက်ပြီးတော့ကြားမယ်သဘောရှိမယ်ထင်ပါတယ်ဆရာနော်ဖန်စီထောက်ချတာတွေဆက်လက်ပြီးတော့ဆန္ဒပြနေကြတာပြည်သူခုခံရေးတက်ဖွဲ့လို့ကြောက်ကြားသဘောတိုက်ခိုက်နေကြတာတွေကလည်းဆက်လက်တိုက်ပွဲဝင်နေကြလိမ့်မယ်တိုင်းသားတွေနဲ့ဒီနေ့ပွဲဆောက်ဖို့တောင်းအများကြီးခက်လိမ့်မယ်။ဒါကြောင့်လဲဆိုတော့အခုလိုငြိမ်းချမ်းရေးတိုးချဲ့မယ်လို့အာဆီယံအထူးကိုယ်စားလှယ်ကိုပြောလိုက်တာကအသက်စစ်မျက်နှာမှာရန်နာထားပြီး PDF တွေကိုချေဖို့အတွက်လောက်တာဖြစ်တဲ့အတွက်ကြောင့်မလို့တိုင်းသားတွေဘက်ကလည်းစဉ်းစားလာမယ်ကျွန်တော်ထင်ပါတယ
်။ဒီလိုအချိန်လေးတင်းမာနေလို့အနာသိငယ်စစ်ကောင်စီအတွက်ကဘာများအကျိုးပို့ထုမလဲဆိုတာကျွန်တော်စဉ်းစားမိရဲ့ဆရာ။သူတို့ရဲ့ interest ကဘာရှိလဲလို့ဆက်လက်နေတော့
နိုင်ငံရေးလို့ပဲယူဆရတာပေါ့နော်ဆရာအထူးသဖြင့်ကျွန်တော်တို့ဒီအကူပြောင်းနေမှာဂျုံကတတ်တဲ့အတိုင်းပဲအာနာလက်လို့ဆိုရှယ်ရတဲ့အခါမှာအာလာလက်လို့ဆိုရှယ်ရတဲ့အဖြစ်နဲ့နေဖို့ခက်တာတက်ကောင်းဆောင်တွေပေါ့တက်ထွက်ကောင်းဆောင်တွေပေါ့အထူးသဖြင့်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအဲ့ဒီလိုဖြစ်နေမယ်လို့ကျွန်တော်ထင်တယ်အာနာတော်မှပဲမရဘူးပဲမယ်လို့နိုင်ငံရေးအနေနဲ့လှုပ်ကြတဲ့တချို့ပါတီငယ်လေးတွေကလည်းသူတို့အတန်လေးတွေသူတို့ပါချင်တာပေါ့ဒါကြောင့်မလို့အာနာသိန်းတဲ့အဖြစ်ကိုရှေ့ရှုသွားတဲ့ဟာဖြစ်လာတယ်အစောတည်းကလည်းဘုဂျုံမူကြီးမင်းအောင်လိုက်ကဩဂတ်မှာကျင်းပတဲ့ပင်လုံးညီညာရေးညီလာခံမှာပီယာစနစ်ကိုသွားဖို့ဒီပါတီပြောလာတယ်ဒါတွေအားလုံးဟာတက်နဲ့ပေါင်းပြီးတော့အာနာရယူရေးမဟုတ်ဘူးဆိုရင်တော့အာနာနဲ့ပို့ပြီးနှိစက်သွားနိုင်အောင်ကြိုးပမ်းချက်ပါပဲဒါကအဓိကကြားလိုက်မယ်ထင်တယ်ပြောမကြတဲ့ချက်တစ်ချက်ကတော့မိမိပေါ်မှာအေးအေးယူလာပြီးနိုင်ငံကခုံရုံးတင်မှာကိုကြောက်တဲ့အတွက်ကြောင့်ကာကွယ်လူတို့ကြောက်စိတ်ပေါ့ဒါကလည်းထုတ်ဖို့မပြောတဲ့အချက်တစ်ချက်အရင်နဲ့ပါပဲလို့ကျွန်တော်ကတော့ဒီလိုထင်တယ်ဆရာကြီ
းကြား
အောင်မလို့ထင်တယ်ဆရာ
သူတို့ကဒီလိုဆက်လုပ်နေလို့ကခုနကဆရာပြောခဲ့တဲ့အာနာမရဘူးတဲ့လူတွေအာနာရကျင်တာတို့သူတို့အနေနဲ့အာနာဆုံးဆုံးရတာကိုပြန်လဲလူကျင်တာတို့အဲ့ဒီဆန္ဒတွေကောင်းကောင်းမွန်မွန်နဲ့ပြည့်မြောက်ပါမလားနောက်ပြီးတော့နိုင်ငံတကာရဲ့အရေးယူခံရမှာကိုလို့လည်းပဲအာနာကမစင်ပြီးတော့ဘူးဆိုလို့ကောတစ်သက်လုံးနေလို့ရမှာလားတစ်ချိန်ချိန်မှာအပြောင်းလဲဖြစ်လာမှာပေါ့ဆိုတော့ဒီချိန်မှာအဲ့လိုသူတို့ပို့ပြီးတော့တင်းကျပ်နေခြင်းအဖြစ်သူတို့ဘက်ကကောင်းကျိုးတဲ့ဆိုးရွားတာပြန်ဖြစ်တယ်လို့တွေးရင်လည်းတွေးရဖြစ်မလို့လား
ဟုတ်တယ်ဆရာရဲ့ဟိုသူတို့ဘက်ကကြည့်တဲ့အခါကျတော့သူတို့ကဒီလောက်ထိစัจကျင်ခံရမယ်လို့မထင်ထားဘူးအခုအချိန်ထိလည်းသူတို့ကိုထောက်ခံနေကြတယ်လို့ထင်နေတဲ့ ပုံကိုရရတဲ့အများကြီးရှိသေးတယ်ဟုတ်ရလားဆရာအဲ့ဒီကစားတကယ်သူတို့ထောက်ခံနေလို့သူတို့တကယ်ပဲထင်နေကြမှာဖြစ်သူဆိုတော့သူတို့ဟာတန်းကြီးရဲ့ထင်နေမှန်းနဲ့အလံဝေးနေတာ2005မှာလေကျွန်တော်တို့ကြားခဲ့ရတယ်အဲ့ဒီချိန်တော့ဝင်းကြီးစင်နဲ့နီးစပ်တဲ့ပုံကိုတယောက်ကပြောပြတာဆိုလို့ရှိရင်တော့နိုင်ငံခြားရှိသူခုသွားနေတဲ့အချိန်မှာသူတို့ကတေချာပေါင်းနိုင်မယ်ဆိုပြီးတော့မနေ့ကမနေ့စာတော့ ီမစားနိုင်ရှာတော့ဘူးလို့ပြောတယ်เนาะပျော်ပျော်ပါးပါးစားကြမယ်ဆိုပြီးတော့ပေါ့အောက်ဘက်ခံကြမယ်ဆိုပြီးတော့တန်တဲ့ချိန်ကြီးဟာသူတို့ဘေးမှာဝင်းရနေကြတဲ့လူတွေကကြောက်ပြီးတယ်เนาะအားတဖြည်းဖြည်းနဲ့ဖြစ်သွားမှာပါအဲဘုရားကြီးတို့ထောက်ခံနေကြပြီဆိုတဲ့လူတွေကအများစုဖြစ်နေကြတယ်ပေါ့เนาะသူတို့ဘေးမှာဒီလိုလူတွေနဲ့ပဲရွေးပြီးပေါင်းတလားလို့တော့ပြောရမလို့တော့ထောက်ဖြစ်နေတယ
်ဟုတ်ပါဟုတ်ပါနိုင်ငံတကာကတော့ပြန်လဲသိမြရေးနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့ဆိုတာဟာအဓိကထားပြီးတော့ပြောနေကြပါတယ်ဒါဟာသိဖြစ်တဲ့ကိစ္စပေါ့လေအကောင်းဆုံးအဖြေရှင်နေရဲကျူအာဖရိကနိုင်ငံတွေမှာလည်းပဲကုလသမဂ္ဂတို့ကြောင်းဝင်ပြီးတော့ဆေးစားရေးတွေလုပ်ပေးနေပြီကျွန်တော်စီမှာဘာကြောင့်မဖြစ်နိုင်ဘူးလဲစဉ်းစားကြည့်နေတယ်တချိန်ထဲမှာနိုင်ငံတကာဒီအတွက်တွန်းအားပေးနေကြတယ်အဓိကအာဆီယံကပဲခြေတန်းတင်ပြီးတော့တွန်းနေကြတာပေါ့ဆရာနိုင်ငံတကာကအခုအာဆီယံတောင်းဆိုထားတဲ့သဘောတူချက်၅ချက်ကိုလည်းပဲစစ်ကောင်စီဘက်ကလက်မခံတော့စင်တူးတာဖြစ်နေတယ်။အခုဟွန်ဆန်းရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်သူကလည်းဗာမားစစ်တူပြီးဆောင်ရွက်နိုင်ခဲ့တယ်လို့ဆရာကြားမိတယ်သုံးသပ်မိတယ်
။စစ်ကောင်ဆောင်ဒီမှာကတော့သူတို့လုံးမဲ့အစီအစဉ်ရှင်းရှင်းလင်းလင်းရှိထားပြီးသားလို့ကျွန်တော်ကတော့ဒီလိုထင်တယ်။အဲ့ဒါကတော့ NLD ကောင်ဆောင်တွေကိုအချင်းချလိုက်မယ်။ပြီးပြာစနစ်သွားမယ်ပုံဖော်မယ်။အဲအဲ့ဒီလိုအစ်စ်ကြလို့ရှိရင်တော့အာဆီယံအထူးကိုယ်စားလှယ်ကညှိနှိုင်းရွှေ့နှွေးပေးပါဆိုတာမျိုးအဲသူကလုပ်နိုင်တယ်ပေါ့နော်ဆိုတော့မဟာပြာတစ်ခုလုံးကလည်း2010တုန်းကလိုပဲနော် NLD ကောင်းဆောင်တွေကိုအကျဉ်းချခြင်းအဖြစ် NLD ကသူ့ဘာသူသပိတ်မောက်ပြီးတော့သူတို့လုပ်ပဲပြီးရစနစ်နဲ့ရွေးကောက်ပွဲတွေမှာဘုံဝင်အောင်လို့နော်ဒါကတော့တရားမဝင်ကြေညာတာတဲ့သူစိတ်နဲ့သူမဝင်ဘူးဆိုရင်သူတို့တက်ပူကောင်းနေဆိုရဲအတွက်ချက်ချက်တွေကလည်းသူတို့မှရှိပြီးသားလို့ကျွန်တော်ကတော့ထင်တယ်။
ဒါပေါ့အဓိကတော့သူတို့အဲ့ဒါကိုမျှွန်မှန်းထားမှာပေါ့လေ
။ဒါပေါ့အဲ့တော့ခုနပြောတဲ့အာဆီယံသဘောတူညီချက်ကိုကျွန်တော်တို့ကလက်ခံပါတယ်လုပ်ပါတယ်ဆိုတာကလည်းအချိန်ကာလမိမိဘက်ကခြေလှမ်းနေအတော်တန်ပြည်ပြသွားပြီဆိုလို့ရှိရင်အဲ့ဒါနောက်ထပ်ဆက်လာမှာပေါ့နော်။ဒါကိုဘလို့တားဆီးမလဲဆိုလို့စဉ်းစားထားချက် NUG နဲ့အတိုက်ခံအားစုမှာရှိပြီလားစပြီးပြောနေပြီလားဒီဥစ္စာကိုအာဆီယံတွေကိုပြောနေပြီလားအမေရိကန်နိုင်ငံကြီးဝန်ကြီးတွေနော်ဆွေးနွေးတဲ့ထဲမှာပါနေပြီလားဒါတော့ကျွန်တော်တို့မသိရဘူ
းအဲဒါစစ်ကောင်စီဘက်ကတွတ်ထားပါလေသူတို့စဉ်းစားရ
တာကတော့ကျွန်တော်တို့ကသူစဉ်းစားထားတယ်လို
့မှန်ဆကြည့်ရပါလေအဲ
ပတ်စပြီးသုံးသပ်ကြည့်ရတာပေါ့နော်အချက်လက်တော့ရဖို့ဆရာလည်းသိတဲ့အတိုင်းပဲကျွန်တော်သတင်းသမားတွေအတွက်လည်းတက်ကသတင်းရဖို့ဆိုတော့တော်တော်လေးခက်ခဲပါလေ
။ဟမ်ဒါပေမဲ့ကျွန်တော်အဲ့လိုလုပ်လာရင်တော့သူတို့စင်ထားတဲ့အကွက်ကိုပြည်သူကလက်ခံမှာမလား။ NLD ကိုလုံးဝမဝင်စီခြင်းဘူး။ဘေးဖယ်လိုက်ရဆိုကြပါအောင်တော့ဆိုမဲ့ပြည်သူလူထုကဒီမိုကရေစီဆိုခြင်းနဲ့လူအများစုကအခုလောလောဆယ်မှာ NLD ကိုပြန်လဲအာဏာအနှင်းရေးအတွက်တိုက်ပွဲဝင်နေရတာမဟုတ်ဘူးကျွန်တော်သိတာကတော့သူတို့ဒီမိုကရေစီဆုံးရှုံးသွားတယ်အထူးသဖြင့်လူငယ်တွေဟာသူတို့ဘဝလုံးဝလမ်းပိတ်သွားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဒီမိုကရေစီကြီးတွေလုံနေကြတာဆိုတော့ပြည်သူတွေကျေနပ်ပတ်မလားအဲ့ဒီတွေကသူတို့လုံလိုက်
တာပဲကျေနပ်ပတ်ပဲဆရာရယ
်
ပြည်သူအများစုကဘလုံးမှစစ်တပ်နဲ့စစ်တပ်ဦးဆောင်တဲ့နိုင်ငံရေးပါတီတွေကအားရရလာတာကိုကျေနပ်လက်ခံနိုင်မှာမဟုတ်ဘူးကျွန်တော်တို့ဂေါ်လာပေါ်ကနေမှ2020အောက်တိုဘာလတုန်းကသူတို့လေ့လာသွားခဲ့တယ်ဒေါန်ဆန်းစုကြည်ပေါ်ပြည်သူလူထုယုံကြည်ပူက82ရာခိုင်နှုန်းရှိတယ်ဒါကမဲပြီးတဲ့ချိုးထက်ကုန်များနေရာခိုင်နှုန်းအင်ပါကြီးမားပါတယ်ဒေါန်ဆန်းစုကြည်ပေါ်ယုံကြည်မှုပေါ့နော်ဆိုတော့ဒေါန်ဆန်းစုကြည်ကိုခြံလက်ပြီးတော့စစ်တပ်ကပဲဖြစ်စေဒီမိုကရေစီအင်အားစုတွေကပဲဖြစ်စေဆောင်ရွက်လို့မြန်မာနိုင်ငံကြီးကမရနိုင်ပါဘူးငင်းချမ်းကြီးခီးစဉ်ကိုလည်းသွားလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နေခဲ့တဲ့ကာလတွေအတွင်းနဲ့ပြည်သူတွေနဲ့စကားပြောတယ်အစိုးရဝန်ထမ်းတွေနဲ့စကားပြောတယ်เนาะကျွန်တော်လူပေါင်းမျိုးပေါင်းစုံနဲ့စကားပြောရင်းနဲ့ဒါကျွန်တော်ဖြစ်ဖြစ်ချက်ဖြစ်လာတာပေါ့เนาะကျွန်တော်တို့ကျွန်တော်ကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေ
ဒါကျွန်တော်နဲ့မပတ်သက်ဘူးဒါလူတို့ရဲ့သဘောထားပဲကြာအဲ့လိုအခြေအနေမျိုးမှာစစ်ကောင်စီကသူတို့အစီအစဉ်တိုင်းရွေးကောက်ပွဲလုပ်မယ်ရွေးကောက်ပွဲလုပ်မယ်လဲဆိုတာလဲသူတို့ရဲ့2023နှစ်တောင်မှပေါ့ဘူး20
ဒီလိုပဲဆက်သွားနေအောင်လားဆွင့်ရပဲပေါ့ဆရာအမှန်ပဲဆရာဆိုရင်ဒီလိုကျွန်တော်လည်းဆွင့်တယ်ဒီတိုင်းသွားလို့တော့မဖြစ်ဒီနားလည်းကြတယ်စီးပွားရေးသမားတွေအလုပ်လုပ်လို့မရဘူးဆိုတာကိုသိသွားကြတယ်စီးပွားရေးသမားတွေလည်းအများကြီးရှိတယ်ဒါပေမဲ့အခုလိုပေါင်းစားလို့ရနေတဲ့စီးပွားရေးသမားတွေကလည်းငါဘိုးချုပ်ရပါတယ်ဖြစ်သွားမှာပါဆိုပြီးဒါတွန်းကြမဲ့ဒုတိယလည်းအများကြီးရှိတယ်ပြည်ထဲမှာကဆိ လူရာဝင်တဲ့နိုင်ငံတနိုင်ငံဖြစ်ဖို့အင်ပါတန်ဖြစ်ပါတယ်။ပညာရေးစီးပွားရေးတန်တဲ့အရေးကိစ္စတွေအကုန်လုံးအခုဆိုလို့ရှိရင်ကျွန်တော်ဆရာဝန်တန်ငယ်ချင်းတွေကနေသိရတာဆိုလို့ရှိရင်အဲတမန်ရေးဝန်ကြီးဌာနရဲ့ပုံမှန်အလုပ်တွေကိုလုပ်ဖို့ဆိုတာအင်ပါတန်ကိုခက်ခဲတယ်။အခြေအနေကိုရောက်နေတယ်ဒီတိုင်းတိုင်းကြီးကဒီတိုင်းဆက်သွားလို့ကတော့မဖြစ်နိုင်ဘူးဒီကောင်းဆောင်မှုနဲ့သွားလို့ကတော့မဖြစ်နိုင်ဘူးဒီပဲဖြစ်တဲ့ဆရာကြီ
းဟုတ်ကဲ့ကျွန်တော်စတောင်းတာတစ်ခုပဲရှိပါတယ်ဗျာနိုင်ငံတကာအနေနဲ့မြန်မာပြည်သူတွေကိုစာနာမှုအကူအညီတွေဘဝအခက်အခဲတွေစတာမှာတော့လူလူကထပ်ပံ့ကူညီနိုင်ကြပါစေလို့ပဲစတောင်းရမှာပါဆရာ
ဟုတ်ပါတယ်ဆရာမကြခင်ကဒီအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပြီးတော့ကမ္ဘောဒီးယားဝန်ကြီးချုပ်သွားတဲ့အခါမှာရလာတဲ့အထက်မှာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားမှုကိုဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့ဆွေးနွေးပွဲဝိုင်းလေးကတော့ပြင်သွားတဲ့သဘောမျိုးကျွန်တော်တို့တင်းထဲမှာကြားလိုက်ရတာပေါ့နော်ဆိုတော့ဒါလေးပုံမှာဆက်ပြီးတော့လုပ်ကင်သွားနိုင်ရမယ်ဆောင်ရွက်သွားနိုင်ကြမယ်ဆိုရင်တော့အနည်းဆုံးကြက်တဲ့ကြုံနေရတာလေးတက်တာတာပေါ့ဒါပေမဲ့တကယ်ပြဿနာကြီးတွေကိုတော့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမလုပ်နိုင်ဘူးဆိုရင်ဘုရားပြာရှေ့ရောက်နိုင်ဖို့အကြောင်းမရှိပါဘူ
းဦးချက်ကန်တာရဲ့မြမရေးတုံးတစ်ထက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်တရင်သမားနှစ်ဦးဖြစ်တဲ့ဦးတင်မောင်တန်းနဲ့ဦးကျော်ဇန်သာတို့တုံးသက်ဆွေးနွေးထားတာပါအခုတော့လူထုနဲ့ကျမရေးအစီအစဉ်ကိုတင်ဆက်မှာပါရှင်metformin ကြောင့်ဒီကြောက်ကက်ပျက်စီးတယ်ဆိုတာဟာမှားရွေးနဲ့အယူအဆတစ်ခုသားဖြစ်ပြီးတော့ဒီဆေးဟာစီးချိုဝေနာရှင်တွေကိုအကျိုးကျေးဇူးများစွာရရှိစေနိုင်တဲ့အကြောင်းဒေါက်တာတန့်စောကဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်စီဂျိုယောဂဝေနာရှင်တွေဟာမက်ဖော်မင်လို့အပြည့်အရတဲ့စီဂျိုဆေးနဲ့ရင်းနှီးပြီးသားဖြစ်ကြမှာပါမက်ဖော်မင်စီဂျိုဆေးကိုအမျိုးအစားနှစ်စီဂျိုဝေနာရှင်တွေမှာပထမဆုံးအနေနဲ့ပေးတဲ့စီဂျိုဆေးဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတ်မှတ်ထားကြတာဖြစ်ပါတယ်စီဂျိုဝေနာရှင်တို့မှာတော့မက်ဖော်မင်တောက်ရင်ကြောက်ကက်ပျက်စီးနိုင်တယ်ဆိုတဲ့အယူအဆအမှားတစ်ခုပြန့်နှံ့ရောက်ရှိနေပြီးအခုလိုမှားရွံ့တဲ့အယူအဆဖြစ်ပေါ်လာတာဟာအကြောင်းနှစ်ချက်ကြောင့်ဖြစ်နိုင်တယ်လို့အထူးရောဂါအထူးပုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသုံးသပ်ပြပါတယ်
metformin တောက်ရင်ကြောက်ကက်ထိခိုက်ပျက်စီးမယ်ဆိုတဲ့အယူအဆကဘယ်လိုများပေါ်လာလဲဆိုပြီးဆရာကစဉ်းစားမိတာပေါ့နော်အဲ့တော့ပထမဓမ္မတိအချက်ဘာဖြစ်လို့ metformin ကကြောက်ကက်ထိခိုက်တယ်လို့ယူဆကြတယ်လဲဆိုရင်ကြောက်ကက်ထိခိုက်ပျက်စီးတဲ့သူတွေမှာဆရာဝန်တွေက metformin ကိုရက်ခိုင်းတယ်နော်ဥပမာဆိုလို့ဆရာတို့သွေးထဲမှာဆစ်လိုက်တယ် creatinine တက်ကိုဆစ်လိုက်တယ်ကြောက်ကက်ရဲ့လုပ်ငန်းဆောင်တာဆစ်လိုက်တဲ့အခါမှာကြောက်ကက်ရဲ့စစ်ထုတ်မှုနှုန်းက90အောက်ရောက်နေတယ်ဆိုလို့ရှိရင်ဆရာတို့ကဒီ metformin ကိုရက်လိုက်တယ်အဲ့ဒီအခါမှာလူနာကဘယ်လိုသဘောပေါက်သွားလဲဆိုတော့ဒီ metformin ကြောင့်မလို့ကြောက်ကက်ထိခိုက်သွားတဲ့အချိန်တည်းဒါကြောင့်မလို့ကြောက်ကက်အားနေတော့ဆရာတွေက metformin ကိုရက်လိုက်တယ်လို့ပထမအနေနဲ့ယူဆတတ်တာရှိတယ်။နောက်တစ်ချက်က CD ရိုက်တဲ့အခါမှာနော် CD တမ်းမှရိုက်တဲ့အခါမှာဆရာတို့က dye ဆိုရတယ်။ထိုးရတဲ့အခါမှာ metformin ကိုချိုပြီးနှစ်ရက်လောက်ရရတယ်။ဘာလို့ဆိုရင် metformin တောက်တဲ့လူတွေမှာဆရာတို့က dye ဆိုရင်ကြောက်ကက်ထိခိုက်နိုင်ကြီးပိုများလို့ဆိုပြီးတော့ဆရာတို့က metformin ကိုခဏရရတယ်။အဲ့တော့metformin ကိုရက်ထားပြီးမှဆရာတို့ကစီတီရိုက်မယ်ဆိုတဲ့အခါမှာလူနာဟာ metformin ဒီကြောက်ကက်ကိုထိခိုက်တယ်ဒါကြောင့်မလို့ဒီဈေးထိုးတဲ့အခါမှာရက်လိုက်ရတယ်ဆိုပြီးတော့ဒီလိုမျိုးလေးတွေပေါ်လာတယ်လို့ထင်တယ်ပေါ့နော်
ကဘာပေါ်မှာဆီကျိုယောဂကိုကုသတဲ့နေရာမှာမက်ဖော်မင်ဆေးကိုတုံးပြလာတာဟာနှစ်ပေါင်း90ကျော်ကြာမြင့်ခဲ့ပြီလို့သိရပါတယ်။မက်ဖော်မင်နဲ့ပတ်သက်တဲ့နောက်ဆက်တဲ့ဆီကျိုတွေ့ရှိမှုနေပါတာကြောင့်အမျိုးအစားနှင့်ဆီကျိုဝေနာရှင်တွေမှာမက်ဖော်မင်ကိုပထမဆုံးပေးရမယ့်ဆီကျိုဆေးဖြစ်သတ်မှတ်လျက်ရှိတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလေ့ရှင်းပြပါပါတယ်။
အဲ့တော့မက်ဖော်မင်နဲ့ပတ်သက်ပြီးတော့လေးလာဆက်သတ်မှုတွေအများကြီးလုပ်ထားတယ်။လုပ်ထားတဲ့အခါမှာနှစ်ပေါင်း90ကျော်ကြာခဲ့ပြီပေါ့နော်ဒီပေါ်ဖော်မင်ကိုသုံးဆွဲနေတာ50 60လောက်ရှိခဲ့တယ်။အဲ့ဒီမှာသူ့ရဲ့နောက်ဆက်တွဲပြဿနာသည်ညများစားစားမရှိဘူး။ဒါကြောင့်မလို့မျိုးစားပြည့်စီချိုယောဂထိန်းသိမ်းမှုတွေကိုပထမအဦးဆုံးပြရမယ်ဆေးဒီတဲ့မက်ဖော်မင်ဖြစ်တယ်ဆိုတာဒီအခုအချိန်ထိနော်ဆက်လက်အတည်ပြုထားပဲဖြစ်ပါတယ်။ဒါကြောင့်မလို့မက်ဖော်မင်ဆေးဒီကြောက်ကတ်ကိုထိခိုက်တယ်ဆိုတာမဟုတ်ဘူး။ကြောက်ကတ်ထိခိုက်တဲ့သူတွေမှာသာလျှင်ဆရာတို့ကမက်ဖော်မင်ကိုရှော့ချရမယ်သို့မဟုတ်ရရမယ်ဆိုပြီးတော့ဒီဆိုပြထားတာတွေရှိတယ်နော်
။မက်ဖော်မင်ကြောင့်ကြောက်ကတ်ပြည့်စီတာမဟုတ်ပဲကြောက်ကက်ပျက်စီးတဲ့လူနာတွေမှာမက်ဖော်မင်ကိုအသုံးမပြုရခြင်းဖြစ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအရှင်းပြပါရတယ်
။ဒါဆိုရင်ကြောက်ကက်ထိုက်ပျက်စီးရင်ဘာဖြစ်လို့မက်ဖော်မင်ကိုရက်ရတာလဲပေါ့နော်။အဲ့တော့ကြောက်ကက်ပျက်စီးတဲ့သူတွေမှာခန္ဓာကိုယ်တွဲမှာဒီလက်တစ် acid ဆိုတဲ့ဓာတ်တွေပြင်းမာလာ။ပြင်းမာလာတဲ့အခါမှာဗိုက်နာတယ်၊အစာတောက်ပြက်တယ်၊ဝန်းလျှောတယ်၊နော်အသက်ရှူမြန်လာတယ်၊အိတ်ငိုက်တယ်၊လူကနှုံးတယ်၊အားနေတယ်ဒီလက္ခဏာတွေခံစားရတယ်။အဲ့တော့ metformin C ရလည်းပဲဒီလို acid ဓာတ်ကိုများစေတဲ့အခါမှာဒီကြောက်ကအားနေတဲ့လူမှာ metformin တောက်လိုက်ရင်ခုနကခံစားရတဲ့လက္ခဏာတွေပိုဆိုးလာတယ်နော်။အဲ့တော့ဒါကြောင့်မလို့ဆရာတို့က metformin ကိုဒီရက်တင်နေဆိုပြီးဆိုပြထားတာပေါ့။အဲ့တော့ပထမပိုင်းမှာတော့ဆရာတို့ဒီကြောက်ကတ်ရဲ့စစ်ထုတ်မှုနှုန်းဟာ90အောက်ရောက်လို့ရှိရင် metformin ကိုရက်တင်တယ်လို့ဆိုပြထားတယ်။ဒါပေမဲ့ metformin ရဲ့ကောင်းတဲ့ချက်တွေအများကြီးရှိတဲ့အခါမှာဆက်လက်ပြီးတော့လေးလာချက်တွေအရဆိုလို့ရှိရင်ကြောက်ကတ်စစ်ထုတ်မှုနှုန်း30နဲ့90ကြားအထိ metformin ကိုသုံးလို့ရတယ်လို့ပြောပါတယ်။နောက်တော့လူနာခံစားရတဲ့အခြေအနေရဲ့သူ့ရဲ့ခန္ဓာကိုယ်ရဲ့ acid ဓာတ်အခြေအနေတွေကိုကြည့်ပြီးတော့ဆရာတို့ကကြောက်ကတ်ရဲ့စစ်ထုတ်မှုနှုန်း30နဲ့90ကြားမှာသူ့ရဲ့ပမာဏကို metformin ပမာဏကိုရှော့ချပြီးသုံးဆွဲလို့ရပါတယ်ဆိုပြီးတော့နောက်ဆုံးတွေ့ရှိထားတာရှိပါတယ်။ဒါကြောင့် metformin နဲ့ပတ်သက်ပြီးပြန်ပြီးပြောမယ်ဆိုရင်နံပါတ်1 metformin ကြောင့်ကြောက်ကတ်ပျက်စီးထိခိုက်တာလုံးဝမဟုတ်ပါဘူး။နံပါတ်2 metformin ကို90အထက်မှာကြောက်ကတ်စစ်ထုတ်မှု90အထက်မှာအဲသူ့ရဲ့ full dose ပေါ့နော်အပြည့်အဝသုံးဆွဲလို့ရတယ်။30နဲ့90ကြားမှာဆိုရင်တော့သူ့ရဲ့ပမာဏကိုရှော့ချပြီးတော့သုံးဆွဲခြင်းအပြင်ကြောက်ကတ်မထိခိုက်ပဲနဲ့စီချိုထိန်းသိမ်းမှုကောင်းမယ်ဆိုတဲ့တွေးရှိချက်ကြီးရှိတဲ့အတွက်အဲ့ဒီအတိုင်းလိုက်နာဆောင်ရွက်လို့ရပါတယ်လို့ဆက်နေပြောကြတယ
်။ metformin ကြောင့်ကြောက်ကတ်ပျက်စီးတယ်ဆိုတာဟာမှားယွင်းတဲ့အယူဆတစ်ခုသာဖြစ်ပြီး metformin ဆေးဟာစီချိုဝေနာရှင်တွေကိုအကျိုးကျေးဇူးများစွာရရှိစေနိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ VOA မြန်မာပိုင်းရဲ့ကြာသပတေးညနေနဲ့ခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရယ်ရှင်။ VOA မြန်မာပိုင်းကတိုက်ရိုက်တင်ဆက်နေတဲ့ဒီ Facebook, YouTube နဲ့ဒီ Radio ရအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့အားကစားကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ကမ္ဘာကျော်တင်းနစ်အားကစားသမား Novak Djokovic နဲ့ဒီ Australia အစိုးရကြားကပြည်ဝင်ခွင့် visa ပြဿနာနဲ့ FIFA တနှစ်တာအကောင်းဆုံးဘောလုံးသမားစုအတွက်စကားတီးရွေးချယ်လိုက်တဲ့အကြောင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါရရှင
်။ဒီကအားသာလကမှာပုံလုပ်ခက်ခက်ဖြစ်ဆုံးကတော့ကမ္ဘာစစ်တင်းနစ်ကစားသမား Novak Djokovic နဲ့ Australia အစိုးရကြားကပြည်ဝင်ခွင့် visa ပြဿနာဖြစ်ပါတယ်။ဂျိုကိုဗစ်ဟာ Australian Open ကိုကစားဖို့အတွက်မဲလ်ဘုန်းမြို့ကိုရောက်သွားတဲ့အချိန်မှာ Australian အနာပိုင်းဒီဘက်ကသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုရုပ်သိမ်းပြီးတော့ပြေးမဝင်ခဲ့တာကနေပြဿနာစခဲ့တာပါ။ Australian အနာပိုင်းဒီဘက်ကဂျိုကိုဗစ်ဟာကာကွယ်ဆေးမထိုးထားတာနဲ့ဆာရွက်ဆာရန်အထောက်အထားပြည့်စုံမှုမရှိဘူးလို့အကြောင်းပြခဲ့ပြီးတော့ဂျိုကိုဗစ်ဘက်ကတော့သူဟာ Victoria ပြည်နယ်အစိုးရနဲ့ Australia Tennis အဖွဲ့အစည်းကနေကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ကင်းလွတ်ခွင့်ရထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ Australia အနာပိုင်တွေကတော့ဂျိုကိုဗစ်ကိုဝင်ခွင့်မပေးဘဲ Australia လူဝင်မှုဌာနရဲ့ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းထားလိုက်ပါတယ်။အဲဒီအချိန်ကစပြီးတော့ဂျိုကိုဗစ်ကိုထောက်ခံသူတွေကလည်းသူ့ကိုလွှတ်ပေးဖို့တောင်းဆိုဆန္ဒပြတဲ့အထိဖြစ်လာခဲ့ပါတယ်။ Djokovic ဘက်ကတော့အစီအစဉ်နဲ့ဒီကိစ္စကိုတရားရုံးမှာအယူခံဝင်ခဲ့ပြီးလည်းလာနေကတော့တရားရုံးမှာနှစ်ဖက်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။နောက်ဆုံးမှာတော့ Australian Federal တရားသူကြီးကအာနာပိုင်နေဘက်က Djokovic ရဲ့ပြည်ဝင်ခွင့်ကိုရုတ်သိမ်းတာဟာကြိုးကြောင်းစီလျောင်မှုမရှိဘူး။ဒီကိစ္စကိုကင်တွယ်ဖြေရှင်းတဲ့နေရာမှာ Djokovic ကိုအချိန်လုံလုံလောက်လောက်မပေးဘူးဆိုတဲ့အချက်တွေနဲ့ဆိုရဘက်ကဗီဇာရုတ်သိမ်းတာကိုပယ်ဖြတ်ပြီးတော့ Djokovic ကိုပြည်ဝင်ခွင့်ပေးလိုက်ပါတယ်။တရားသူကြီးကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာသူ့အနေနဲ့ကျေနပ်ပြီးတော့ကျေးဇူးတင်တယ်လို့ Djokovic က Twitter ကနေပြောပါတယ်အခုလိုအခြေအနေတွေဖြစ်ခဲ့ပေမဲ့လည်းသူ့အနေနဲ့ Australia မှာဆက်ရှိပြီးတော့ပြိုင်ပွဲဝင်ဖို့အတွက်ကိုပဲအယုံဆိုင်လှုပ်ဆောင်နေကြောင်းသူ့အနေနဲ့ Australia ကိုလာခဲ့တာဟာသူ့အတွက်အရေးကြီးဆုံးပြိုင်ပွဲတွေထဲကတစ်ခုဖြစ်တဲ့ဒီပြိုင်ပွဲကိုအန်အော်စရာကောင်းလောက်အောင်အားပေးကြတဲ့ပရိသတ်တွေရှေ့မှာကစားဖို့အတွက်လာခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တရားရုံးကအခုလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့မဲဘုံမြို့ကလမ်းဒီပေါ်မှာလဲပြိသက်တွေကဝမ်းသာအားနဲ့ပြောနေကြပါတယ်။ဒါပေမဲ့ပြိသက်တွေကြားမှာရောတင်းနစ်ကစားတော်တွေကြားမှာပါထောက်ခံသူတွေရှိသလိုဝေဖန်ကြတာကြီးလည်းရှိနေပါတယ်။ဂျိုကိုဗစ်ရဲ့ပြိုင်ဘက်တူဖြစ်တဲ့ကမ္ဘာအဆင့်6နဒါကတော့ဂျိုကိုဗစ်နဲ့သူ့သဘောမတူတာတွေရှိနေပေမဲ့လဲတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာတော့
Me parece perfecto, al final totalmente
နာလောကမှန်ကန်ပြီးအကောင်းဆုံးဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်။နောက်ဆုံးမှာတရားဥပဒေကပဲအဆုံးဖြတ်ပေးသွားတာပါ။ဒီလိုအခြေအနေမျိုးမှာပဲဖြစ်နေပါစေ။ကျွန်တော်ကတော့တရားမျှတမှုရှိဖို့တရားဥပဒေတိုင်းဖြစ်ဖို့ပဲကာကွယ်ရည်တည်ပါတယ်။နောက်ဆုံးမှာတော့ဒါကအခြားကိစ္စအတော်များများလို့ပဲစကတ်စကွဲတခုလိုမျိုးဖြစ်သွားပါတယ်ကျွန်တော်အနေနဲ့ဂျိုကိုဗစ်နဲ့တချို့ကိစ္စတွေမှာသဘောတူသည်ဖြစ်စေမတူသည်ဖြစ်စေတရားဥပဒေအတိုင်းတရားဥပဒေကပဲအဆုံးအဖြတ်ဖြစ်ပြီးတရားဥပဒေရဲ့ဆုံးဖြတ်ချက်အရသူဟာ Australia Open မှာရှင်ပြန်ခွင့်ရှိပြီးဒါဟာတရားမျှတမှုအစီအစဉ်ဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်ကျွန်တော်အနေနဲ့လည်းသူ့အတွက်အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပါတယ
် Australia Tennis ကစားသမား Nick Kyrgios ကတော့ဒီကိစ္စနဲ့ပတ်သက်ပြီးဩစတြေးလျဆိုးရွားရဲ့ဂိုင်းတွေဖြည့်ရှင်းပုံကိုအစောပိုင်းမှာကလေးကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။တရားရုံးကဂျိုကိုဗစ်ကိုအနိုင်ပေးလိုက်ပြီးမဲ့လည်းဩစတြေးလျလူမှုကြီးကြပ်ရေးဌာနရဲ့ဝန်ကြီးကတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးပြုပြီးတော့ဂျိုကိုဗစ်ရဲ့ဗီဇာကိုနောက်တစ်ခါပြန်ရုပ်သိမ်းပြီးပြည်နယ်နယ်ပေးဖို့ကိစ္စကိုစဉ်းစားနေတယ်လို့ဆိုပါတယ်။ဒါပေမဲ့တရားသူကြီးကတော့အဲ့လိုလုံမယ်ဆိုရင်ဂျိုကိုဗစ်အနေနဲ့ဩစတြေးလျနိုင်ငံကိုနောက်ထပ်3နှစ်ဝင်ခွင့်ရတော့မှာမဟုတ်ဘူးလို့လည်းသတိပေးလိုက်ပါတယ်။ ATP ခြေစားတင်းနစ်ကစားသမားများအဖွဲ့ချုပ်ကတော့အခုလိုဖြစ်သွားတဲ့အတွက်အားလုံးအဖက်ဖက်မှာထိခိုက်မှုတွေရှိတယ်လို့ပြောပါတယ်။ ATP အနေနဲ့ကစားသမားအားလုံးကိုကာကွယ်ဆေးထုတ်ဖို့ဆက်ပြီးတော့အပြင်းထန်တိုက်တွန်းအကြံပြုသွားမှာဖြစ်ကြောင်းနဲ့ဒီနေ့ Australian Open Tennis ဝင်ပြိုင်တဲ့သူထိပ်တန်းကစားသမား100ထဲမှာ68ရာခိုင်နှုန်းကကာကွယ်ဆေးထိုးထားတာဖြစ်တဲ့အတွက်လည်းအားတက်မိရဲဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်။ဂျိုကိုဗစ်ကတော့အခုခါမှလေ့ကျင့်မှုတွေကိုပြန်ဆနေပြီဖြစ်ပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုလုပ်နေပြီဖြစ်ပါတယ်။ဒါပေမဲ့သူ့အနေနဲ့ဘလောက်ထိအာရုံစိုက်နိုင်မလဲထိမ့်သိမ်းခံထားတဲ့ကာလအတွင်းလေ့ကျင့်မှုတွေပြက်ကွက်တာကသူ့ပေါ်ဘလောက်ထိရိုက်ခတ်မှုတွေရှိနိုင်တယ်လဲဆိုတာကတော့အားလုံးကစိတ်ဝင်စားနေကြတဲ့မိကုန်းတွေဖြစ်ပါတယ်။ဒါပြင်အခုလိုကာကွယ်ဆေးမထိုးဘဲကင်းလွတ်ခွင့်နဲ့လာခဲ့တာကကောမအတင်းကျပ်ဆုံးတဲ့အချိန်ကြာဆုံးကန့်သတ်မှုတွေကြုံနေရတဲ့ Victoria ပြည်နယ်နဲ့ Australia နိုင်ငံကတင်းနစ်ပရိသတ်တွေကရောပြိုင်ပွဲကြရင်သူ့ကိုဘလို့တုံ့ပြန်ကြမလဲဆိုတာကသိဝင်သားစရာဖြစ်ပါတယ်။ဒါကဒီတုံ့ပြန်မှုတွေနဲ့ PR တွေအပေါ်မှာ Djokovic ဘက်ကရောဘလောက်ထိအကောင်းဆုံးရင်ဆိုင်နိုင်မလဲဆိုတာကလည်းအရေးကြီးတဲ့အချက်လို့ဆိုရမှာပါ။ဒါပေမဲ့အရင်ကရှိခဲ့တဲ့အတွေ့အကြုံတွေမှတ်တမ်းတွေအရတော့လက်ရှိကစားနေကြတဲ့ကစားသမားတွေထဲမှာPR တွေပြိသက်တွေရဲ့စန့်ကျင်ဘက်အားပေးမှုတွေကြုံလာရတဲ့အခါတိုင်းဒါကိုစိတ်သက်ပြင်းပြင်းနဲ့ကြံ့ကြံ့ခံပြီးအနိုင်မခံအရှုံးမပေးကစားတဲ့သူတွေထဲမှာဂျိုကိုဗစ်ဟာထိတ်ဆုံးမှရှိတဲ့ကစားသမားတစ်ယောက်ဆိုတာကတော့အသေးစားပဲဖြစ်ပါတယ်ဂျိုကိုဗစ်ဟာ Australian Open ကို6ချိန်ဘူးဆွဲထားပြီးတော့ဒါဟာ Grand Slam ပြိုင်ပွဲတွေထဲမှာသူ့အတွက်တော့အအောင်မြင်ဆုံးပြိုင်ပွဲလည်းဖြစ်ပါတယ်တကယ်လို့အခုဒီချိန်ဘိုးဆွဲခဲ့မယ်ဆိုရင်တော့သူဟာ Australian Open ကို10ချိန်မြောက်ဘိုးဆွဲမှာဖြစ်ပြီးတော့ Grand Slam ကိုလည်း21ချိန်မြောက်နဲ့အများဆုံး3ချိန်တင်မှာဖြစ်ပါတယ်။ဒါပေမဲ့သူ့လိုပဲ Federer နဲ့ Nadal တို့ကလည်းအချိန်20စီဘိုးဆွဲထားတော့ဘယ်သူကအများဆုံး3ချိန်တင်နိုင်မလဲ။ဒါမှမဟုတ်လူငယ်တွေကပဲရသွားမလားဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ ဒီဘက်အတွက်နောက်ထပ်အားသာသတင်းတစ်ခုကတော့ဖီဘာကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုအတွက်စကားတင်စီးရင်ထွက်လာခဲ့ပါပြီ အမျိုးသားဘက်က၃နဲ့အမျိုးသမီးဘက်ကစကားတင်၃ဆင်းကိုပြီးခဲ့တဲ့တောက်ကြံနဲ့ဇန်နဝါရီ9ရက်နေ့ကထုတ်ပြန်ခဲ့တာပါဒီနေ့အတွက်အမျိုးသားဘက်ကစကားတင်၃ဆင်းမှာပါလာတဲ့သူတွေကတော့အာဂျင်တီးနားနဲ့ပီအက်ဂျီတိုက်စစ်မှုလျော်တော်မက်ဆီဘိုင်မြူနစ်နဲ့ပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီနဲ့လီဗာပူးနဲ့အီဂျစ်တိုက်စစ်မှုမိုဟာမက်ဆာလာတို့ဖြစ်ပါတယ်မက်ဆီကအာဂျင်တီး Lewandowski ကတော့ဒီဘောလုံးရာသီမှာဂိုးပေါင်း30ကျော်သွင်းပေးထားပြီးတော့ဒီဝူတိုက်စင်မူဆာလာကတော့အခုလောလောဆယ်မှာ Premier League မှာဂိုးအများဆုံးသွင်းထားတဲ့သူဖြစ်ပါတယ်။မနေ့တုန်းကတော့ Bayern တိုက်စင်မူ Lewandowski ကရထားပြီးတော့ Messi ကတော့2019မှာ6ကြိမ်မြောက်ရခဲ့ပါတယ်။တကယ်လို့ဒီကြိမ်ထက်ရမယ်ဆိုရင်တော့သူဟာ FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကို9ကြိမ်မြောက်ရမှာဖြစ်ပါတယ်။မြန်မာဘက်မှာတော့ရွှေဘောလုံးစုနဲ့ဥရောပဘောလုံးဖက်တွေရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုရထားတဲ့ဘာစလိုနာနဲ့စပိန်ကစားသမားဟိုတဲလာသူ့ရဲ့အသင်းဘော်ဂျန်နီဖာဟာမိုဆိုနဲ့နောက်ချယ်ဆီနဲ့အော်စတြေးလျကစားသမားဆန်ကာရိုကိုစကားတင်သုံးဦးဖြင့်ရွေးချယ်ထားပါတယ်။ FIFA ရဲ့အကောင်းဆုံးဘောလုံးသမားစုကိုတော့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဒါမဲ့ January 17ရက်နေ့တိုင်းကြီးမြင့်သွားမှာဖြစ်ပါတယ်။
ဝေနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြတာပါရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုလိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1905ရုပ်ကနေတင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုဦးဆောင်တဲ့ NATO မာမေးအဖွဲ့နဲ့ရုရှားကိုယ်စားလှယ်တွေဗုဒ္ဓဟူးနေ့ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးရုရှားအနေနဲ့ယူကရိန်းနဲ့ဇက်တင်မာမှုတွေရှင်းချဖို့နဲ့လက်နက်ထိန်းချုပ်ရေးကိစ္စအပါအဝင်ဖြေရှင်းရမယ့်ကိစ္စရပ်တွေကိုဆက်လက်သွေးနွေးတော်ဖို့အမေရိကန်နဲ့နေတိုအဖွဲ့ဝင်တွေကတညိတညိုတည်းရုရှားကိုတောင်းဆိုခဲ့ပါတယ်။အမေရိကန်နဲ့ရုရှားမာမိတ်နေတိုအဖွဲ့တွေအနေနဲ့ဆွေးနွေးဖြေရှင်းဖို့ကိုတကားပိတ်ထားမှာမဟုတ်ဘူးလို့လည်းနေတိုရုရှားအစည်းအဝေးပွဲအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမင်းကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလမှာအမေရိကန်နိုင်ငံအတွင်းငွေကြေးဖောင်းပွားမှုနှုန်း9ရာခိုင်နှုန်းအထိမြင့်တက်သွားခဲ့ပြီးတော့အထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းဈေးနှုန်းတွေလည်းမြင့်တက်သွားပါတယ်။ဒါဟာအနည်း40အတွင်းအမြင့်ဆုံးဖြစ်တယ်လို့အလုံသမားရေးရာဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ကြေညာပါတယ်။2022ခုနှစ်မှာကုန်ဈေးနှုန်းတရိပ်ရိပ်မြင့်တက်လာရတာနေပြီးတော့1982ခုနှစ်နောက်ပိုင်းမှာဒါဟာအမြင့်ဆုံးမြင့်တက်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် Omicron ကြောင့် January 19ရက်နေ့မတိုင်မီအထိအမြင့်ဆုံးကူးစက်ပြီးနောက်တိတိသာသာပြန်လည်ကျဆင်းသွားလိမ့်မယ်လို့ CLN မြို့ဝါရှင်တန်တက္ကသိုလ်ရဲ့လေလံမှုတစ်ခုကခန့်မှန်းပြောဆိုထားပါတယ်။ Omicron ကူးစက်မှုများစံတာကြောင့် January 19ရက်မတိုင်မီအထိတရက်ကိုကူးစက်ခံရသူ 1.3 သန်းအထိမြင့်တက်သွားနိုင်ပြီးတော့နောက်ပိုင်းမှာတချိန်တိုးကျဆင်းသွားလိမ့်မယ်လို့ဝါရှင်တန်တက္ကသိုလ်ရဲ့ဆေးသိပ္ပံဌာနကလေးလာချက်အရပြောဆိုထားပါတယ်။အမေရိကန်သမ္မတအင်ဗီရိုမှာကျင်းပတဲ့ COVID-19 သတင်းစာရှင်းလင်းပွဲကနေပြီးတော့အမေရိကန်တွေကို COVID Omicron ရောဂါကူးစက်မှုနှုန်းကျဆင်းအောင်ဆက်လက်လှုပ်ဆောင်ဖို့လိုကြောင်းထပ်မံသတိပေးနှိုးဆော်လိုက်ပြီးကျောင်းတွေဆက်လက်ဖွင့်ထားနိုင်ဖို့အစီအမံသစ်တွေကိုလည်းဗုဒ္ဓဟူးနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။တင်ချင်းချုပ်ကိုကိုစောမိုးကျော်ကပြောပြသွားတာပါ။စာသားပတင်းနည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနည်း6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကူညံဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါ။ရုပ်သံအင်ဂျင်နီယာကတော့ Zubair Elta ရဲ့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးနားဆင်ကြတဲ့ကမ္ဘာတော်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.